Welcome to the Voice of America in Burmese.
Mingla nya cha ma shin. VOA American တန်ရဲ2020ခုနှစ်မေလ19ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ဆိုင်းဒိုမီတာ38 32 58တို့ကနေဖန်ယူနာဆက်နိုင်ပါတယ်။ကျွန်မများတင်အောင်ပါရှင်။ဒီကနေ့ညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့မြန်မာနိုင်ငံမှာဒီကနေ့လေဆရာနာရှင်စန့်ကျင်ရေးတပိတ်ပုံစံအမျိုးမျိုးဆက်ပြီးတော့ရှိနေတယ်လို့ဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်ကလာရောက်ဖြိုခွင်းတဲ့အတွက်အဖမ်းခံရသူတွေလည်းရှိပါတယ်
။ဒီမှာတပိတ်စစ်ကြောင်းတွေကတော့မထွက်ဖြစ်ဘူးပြောကျွန်တော်တို့ပေါ့နော်သူတို့ကအလုပ်ဝတ်တွေနဲ့ခြားထားတာမျိုးရှိကြ။ဒီရင်းတွေပြီးရင်ကျွန်တော်လမ်းဆောင်ဝါရှိရတဲ့လူခိတိုင်းတွေစားကြည့်ရမယ်မျိုးမှာသူက
နေ့စဉ်တပိတ်ကျောင်းနေမှာပါဝင်သူတူကဗီဒီယိုအကိုပြောတာပါဒီတည်နေတူရှမ်းပြည်မြောက်ပိုင်းလာရှုနဲ့သိမ့်နေအကြရေဘူးအမြဲတမ်းစစ်စီဂိတ်ကိုတိုင်းရင်းသားလက်နက်ကင်အဖွဲ့ကဒီကနေ့မနေ့ပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့တဲ့အကြောင်းတီဘောနဲ့နမ်မတူမြို့နယ်ဘက်မှာတိုင်းရင်းသားလက်နက်ကင်အဖွဲ့အချင်းချင်းတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေရတဲ့အကြောင်းမြန်မာနိုင်ငံအတွင်းမြို့နယ်တချို့မှာဒီကနေ့မနေ့ပိုင်းမိုးတီထန်ပြီးတော့ရေကြီးရေရှည်နာရီဖြစ်ခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့ကျန်းမာရေးကဏ္ဍဥချိုစံတာရဲ့မြန်မာအရေးဆုံးသက်ချက်နဲ့တပတ်တွင်းအားကစားသတင်းအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင်။
စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုအင်အားသုံးဖိနှိပ်ပစ်ခတ်နေတာကြောင့်နိုင်ငံတော်ဆန္ဒပြမှုတွေအရင်ကလိုလူဝင်အားများများနဲ့လမ်းမပေါ်မှာတိတ်မရှိတော့ပေမဲ့မြို့အတော်များများမှာတော့ကြောက်ကြတပိတ်၊လူမဲ့တပိတ်နဲ့တပိတ်မျိုးစုံကိုပုံစံမျိုးစုံနဲ့ဆင်နွှဲနေကြပါလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲနိုင်စဉ်ဆန္ဒပြနေတဲ့မန္တလေးဖားကန့်မိုးကောင်းကလေးမျိုးတွေမှာတပိတ်စစ်ကြောင်းတွေနေရာတချို့မှာဖြန့်ကျက်ဆန္ဒပြပါတယ်တဝိုင်းမှာလဲအယုံဦးတပိတ်ဆင်းရဲပြီးတော့မြိုင်းတရဲချောင်းဒဇယ်နဲ့မော်လမြိုင်မြို့မှာလဲကြောက်ကြားတပိတ်ဆိုင်ကတပိတ်တွေဆက်ရှိနေပါတယ်။ရန်ကုန်တောင်ဥကလာပါမှာလူငယ်တွေဦးဆောင်တဲ့ကြောက်ကြားတပိတ်ပြုလုပ်ခဲ့ကြပြီးတာဂီတာမြို့နယ်ထဲကဆနာပြတပိတ်ကိုတော့လူစုနေတုံးစစ်ကောင်စီတပ်တွေဝင်ဖမ်းလို့အမျိုးသမီးအပါဝင်လူ၃ဦးထက်မနည်းဖမ်းခံရပါတယ်။ချင်းပြည်နယ်မင်းသားနယ်အလီတဝိုက်ကျေးရွာတွေမှာစစ်တပ်နဲ့ဒေသခံတပ်ဖွဲ့ကြားကြီးကြတဲ့ရဲပိုင်းတွေပစ်ခတ်မှုတွေကြောင့်နေရာဆုံးခွာပြီးတောတောင်တွေထဲထွက်ပြေးနေရတဲ့ဒေသခံတွေခုထိနေရာမပြနိုင်သေးပါဘူး။သူတို့အတွက်ဆန္ဒရေးခါနဲ့ဆေးဝါးအကူအညီတွေလည်းအရေးတကြီးလိုအပ်နေပါတယ်။ရဲရွာထဲမှာစစ်ကောင်စီတပ်တွေနေရာယူထားတာကြောင့်အိမ်ပြန်ဖို့စိုးရိမ်နေရတယ်လို့ဒေသခံတချို့က VOA ကိုပြောပါတယ်။ဖေဖော်ဝါရီလတရက်နောက်ပိုင်းစစ်ကောင်စီတပ်ရဲ့လက်ချက်ကြောင့်တေဆုံးသူ800ကျော်နဲ့အဖမ်းခံရသူ4000ကျော်ရှိကြောင်းနိုင်ငံရဲ့အကြီးအကဲများကစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ပြည်သားမှာခေလုံနေရတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာတုတ်ကတွေအတွက်စာနာရိုက်ခါဖူလုံရေးဟာကုလသမဂ္ဂရဲ့ထိတ်တန့်ဦးစားပေးအဖြစ်ဆက်ရှိနေပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
် In our work with these refugees the World Food Program said that 5 years after the 2017 influx into Bangladesh of Rohingya refugees
2019ခုနှစ်ကဘင်္ဂလားဒေ့ရှ်ပြည်ရိုဟင်ဂျာတွေထွက်ပြေးလာတာ9နှစ်တိရှိလာချိန်မှာသူရဲ့ရိတ်ခါဖူလုံရေးကိစ္စကကမ္ဘာစားနပ်ရိတ်ခါအဖွဲ့ WFP ရဲ့ထိတ်တန့်ဦးစားပေးလုပ်ငန်းအဖြစ်ဆက်ရှိနေပါတယ်လို့ကုလအသွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူဂျရစ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်ရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့လူမှုအတိုင်းအဝိုင်းတွေကိုအကူအညီပေးရေးပူပေါင်းတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်တွေအတွက်ပန်ကြားထားတဲ့ဒေါ်လာတန်း943သန်းထက်က၄ပုံတစ်ပုံကိုစားနပ်ရိတ်ခါအတွက်အသုံးပြုဖို့ဖြစ်တယ်လို့ WFP ကပြောဆိုထားပါတယ်ခုချိန်ထိတော့ပန်းချထားတဲ့ရန်မုံငွေရဲ့36ရာခိုင်နှုန်းဖြစ်တဲ့ဒေါ်လာတန်ပေါင်း340ရရှိထားပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရနီကအင်္ဂါနေ့မှာပြောဆိုထားပါတယ်။အမေရိကန်နိုင်ငံကလည်းဘင်္ဂလားဒေ့ရှ်ရောက်ရင်းကြဒုက္ခသည်တွေအတွက်ဒေါ်လာ155တန်းထပ်ပြီးတော့ပေးအပ်မယ်လို့ပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့လူမှုအတိုင်းအဝိုင်းအပြင်နိုင်ငံတွင်အိုးအိမ်စုခွာထွက်ပြေးနေရတဲ့ရိုဟင်ဂျာတွေအခြားထိခိုက်တရားမှုရှိတဲ့လူမှုအတိုင်းအဝိုင်းတွေရဲ့မရှိမဖြစ်လိုအပ်ချက်တွေကိုဆက်လက်ထောက်ပံ့နိုင်ရေးအသုံးပြုဖို့အကူအညီထပ်ပြီးတော့ပေးအပ်တာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကမေလ16ရက်နေ့မှာကြေညာချက်ထုတ်ပြောဆိုထားတာပါ။မြန်မာဖက်ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်ခံမယ်လို့တော့ပြောထားပါတယ်။ Iceland ကျောရံမြို့တော် Reykjavik မှာကျင်းပတဲ့အာတိတ်ကောင်စီဝန်ကြီးများအဆင့်အစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကရုရှားနိုင်ငံခြားရေးဝန်ကြီးနဲ့မတွေ့ခင်တည့်ရက်အလိုမှာပဲအာတိတ်ဆက်ဝိုင်းဒေသမှာစီးရဲလှုပ်ရှားမှုတွေမလုပ်ဖို့ကမ္ဘာနိုင်ငံတွေကိုအင်အားနေမှာတိုက်တွန်းခဲ့ပါတယ်
။
if Russia chooses to take reckless or aggressive actions that target our interests, those of our allies and partners, we'll respond. Not for purposes of
Britain and Mahame nengyan rine a chou si ba go pima tha tai khe de lo ya myo re Russia phak ga ma sin ma sin lou la me so yin no patipakha re paw paw ma la aw a che ni re po so ma la aw American ga tou nyan saw ya ma ba ai lo lou ya twi go pit tan ma pe ba shit set lou khwin pyu lo raw ma ya ba aw cyber tai khan mo re American ywe ka pwe cha wen mo re ne Mr. Alexi go da ru a sain ne lou cha mo chu sa de kaisa ma American ဘက်ကတုံ့ပြန်ပုံကိုလည်းမြင်တွေ့ခဲ့ကြပြီးပါပြီလို့ဝန်ကြီး Blinken ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အာတိတ်ဒေတာဟာသူရဲ့အနေဖြစ်ပြီးအာတိတ်ကံယောတာလုံခြုံရေးကရုရှားရဲ့တာဝန်ဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Sergey Lavrov ကမော်စကိုမြို့မှာသတင်းထောက်တွေကိုပြောဆိုလိုက်ပြီးမကြာခင်မှာပဲ Mr. Blinken ရဲ့ပြောဆိုချက်ထွက်လာတာပါ။ဥရုယာဒီပြောင်းလဲမှုကြောင့်အာတိတ်ဒေတာကအရေးခဲလွှာရဲအရေးပြောလာတဲ့အတွက်ဖြတ်တန်းသွားလာရေးပို့ပြီးတော့အလွယ်ကူလာတာပါ။အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံကြားဆက်ဆံရေးတွေအခုလိုတင်မာနေချိန်မှာပဲနိုင်ငံကြားရေးဝန်ကြီးတွေပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံမှာဖြစ်ပါတယ်။နောက်လာမှာတွေ့ဆုံမှုအစီအစဉ်ထားတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့အစည်းအဝေးအတွက်ဝန်ကြီးနှစ်ဦးချုပ်တင်ဆွေးနွေးမှာလည်းဖြစ်ပါတယ်။ရုရှားအစိုးရနဲ့ဆက်ဆံတဲ့နေရာမှာတည်ငြိမ်မှုရှိပြီးတော့ချုပ်တင်ခံမှန်းလို့ရတဲ့အနေအထားမျိုးရနိုင်မလားဆိုတာအမေရိကန်ဘက်ကစံသတ်လို့ရမယ့်အခွင့်အခါကောင်းဖြစ်ပါတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံတဲ့အခါမြောက်ကိုရီးယားနိုင်ငံနဲ့တန်တမာဆက်ဆံရေးပြန်လည်စတင်ဖို့တိုက်တွန်းသွားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီသတင်းမှအစောပိုင်းမှာပြောပါတယ်။သမ္မတဘိုင်ဒန်နဲ့တွေ့ဆုံဖို့တောင်ကိုရီးယားသမ္မတဒီကနေ့ပဲအမေရိကန်ကိုထွက်ခွာလာပါပြီ။မစ္စတာဘိုင်ဒန်သမ္မတတာဝန်ယူပြီးပထမဆုံးအကြိမ်ဖြစ်တဲ့သမ္မတမွန်ဂျေအင်တို့တောက်ကြနေမှာလူချင်းတွေ့ဆုံမှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ရပ်တန့်သွားအောင်အမေရိကန်နိုင်ငံကတန်တမာရဲ့နီလာနဲ့ချင်းကဆောင်ရွက်ဖို့စံနာရှိတယ်လို့လည်းသမ္မတမွန်ကပြောပါတယ်။မြောက်ကိုရီးယားကိစ္စနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနဲ့အမေရိကန်နိုင်ငံကြားစစ်ရေးနဲ့မိုးဝါဒရေးရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဆောင်ရွက်ဖို့သမ္မတဘိုင်ဒန်နဲ့တွေ့ဆုံချိန်မှာတိုက်တွန်းပြောဆိုသွားမယ်လို့လည်းသမ္မတမွန်ကပြောပါတယ်။ဒါအပြင်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားရပ်တန့်နေတဲ့ပြောဆိုဆွေးနွေးမှုတွေကိုရောတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားတွေ့ဆုံဆွေးနွေးရေးတွေပါပြန်လည်စတင်နိုင်မယ့်နေလာတွေကိုရှာဖွေသွားမယ်လို့လည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ52.31 kHz 938.3 52.32 kHz 9383 52.51kHz 585တို့ဖြင့်စနေတိုင်းတွေမှာမိုင်းလက်မီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ဗိုလ်ထူးနေညာပိုင်း VOA American အသံရဲ့ခြေထက်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ဒုတိယလိုင်းကူးစက်မှုတွေကြုံခဲ့ရတဲ့မတ်လနဲ့ဧပြီလအတွင်းမှာတင်ဆေးဝင်တန်း244ယောက်အသက်ဆုံးရှုံးခဲ့ရတယ်လို့အိန္ဒိယဆရာဝန်များအသင်းကဆိုပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တရက်ထဲမှာလဲကိုဗစ်ကြောင့်သေဆုံးရတဲ့ဆရာဝန်အယောက်50ရှိပြီးဒီရောဂါစတင်ကတည်းကဆိုရင်တော့စုစုပေါင်းဆရာဝန်1000ကျော်သေဆုံးခဲ့ရပြီလို့လည်းဒီဆရာဝန်အသင်းကဆိုပါတယ်ကာကွယ်ဆေးလုံလောက်လောက်မရတာကဆရာဝန်တွေသေဆုံးရတဲ့အဓိကအကြောင်းရင်းဖြစ်တယ်ဘာလို့လဲဆိုတော့သေခဲ့ရတဲ့ဆရာဝန်တွေ244ဦးထဲမှာ300ခန့်လုံးကပဲကာကွယ်ဆေးရခဲ့တယ်လို့ဒီအသင်းကထောက်ပြခဲ့ပါတယ်ကြအပြင်နောက်ထပ်သေဆုံးတဲ့ကြောင်းရင်းတွေကတော့ဝန်ထမ်းအရာမလုံလောက်တာနဲ့အလုပ်ဝင်ပြိလာတာတွေဖြစ်တယ်လို့လည်းဒီဆရာဝန်များအသင်းကဆက်ထောက်ပြပါတယ်။နိုင်ငံခြားဘွဲ့ရအိန္ဒိယဆရာဝန်များအသင်းကလည်းနိုင်ငံခြားမှာဆေးကြောင်းစင်ဘွဲ့ရဗီဇာသူတွေအနေနဲ့အိန္ဒိယမှာကုသကွယ်လိုင်စင်လျှောက်တာမရသေးတာကြောင့်ဝေမကူနိုင်မှုဖြစ်နေတာမို့သူတို့ကိုအမြန်ဆုံးလိုင်စင်ထုတ်ပေးသင့်ပြီလို့တောင်းဆိုလိုက်ပါတယ်။အခုလိုအချိန်မှာအရင်ကိုဗစ်ကိုကောင်းကောင်းထိန်းချုပ်နိုင်ခဲ့တဲ့ထိုင်ဝမ်မှာလည်းပိုးထွေသူတွေတက်လာနေပြီးပထမဆုံးပိတ်ဆို့ကန့်သတ်မှုတွေပြင်းပြင်းထန်ထန်ဆက်လုပ်နေရပါပြီခင်ဗျာ။ Israel နဲ့ Palestine စတွေ့ကြတွေကြအပြစ်ခတ်ရစဲရေးအတွက်နိုင်ငံတကာနဲ့ဒေတာတွေနိုင်ငံတွေအချင်းချင်းကြိုးစားနေပေမဲ့လည်းဂါဇာကမ်းမြောင်မှာအကြမ်းဖက်တိုက်ခိုက်မှုတွေဒီနေ့ဆက်ဖြစ်ခဲ့ပြန်ပါတယ်။ Israel ဘက်ကလေကြောင်းကနေဆက်ထိုးစစ်ဆင်နေသလို Palestine စတွေ့ကြတွေကလည်းနေကြာကျော်ပြီး Rocket တုံးကြီးတွေနဲ့တိုက်ခတ်နေပါတယ်။အခုတက်ခတ်မှုတွေရစဲရေးကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုပြင်သစ်နိုင်ငံအနေနဲ့အီဂျစ်နဲ့ဂျော်ဒန်နိုင်ငံတွေနဲ့အတူပူးတွဲအစိုးပြုထားပါတယ်။တက်ခတ်နေတာတွေရပ်ဖို့အဖြစ်ခတ်ရစဲဖို့အချိန်ရောက်နေတာနဲ့ ကုလသမဂ္ဂလူကြီးကောင်စီကဒီကိစ္စအရေးယူဆောင်ရွက်ဖို့ဆိုတဲ့အချက်၃ချက်ကိုအခု၃နိုင်ငံလုံးကသဘောတူထားတယ်လို့လည်းပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်ရှင်းကပြောခဲ့ပါတယ်။ဒါပေမဲ့ဣသရေလမဟာမိတ်ဖြစ်ပြီးလူကြီးကောင်စီအမြဲတမ်းအဖွဲ့ဝင်လည်းဖြစ်တဲ့အမေရိကန်နိုင်ငံကတော့လူကြီးကောင်စီရဲ့ဒီအပြစ်ခတ်ရစဲရေးထောက်ခံတဲ့ညင်ညာချက်ကထိအောင်မှာမဟုတ်ဘူးဆိုပြီးပြိပင်ကန့်ကွက်ထားပါတယ်။အိမ်ပြီးတော့ပြောခွင့်ရဂျမ်ဆာကီကအမေရိကန်ရွေချက်ကလည်းဒီပဋိပက္ခကိုအဆုံးသတ်နိုင်ရေးဖြစ်တဲ့ဘလို့မှန်ကန်တဲ့နည်းနဲ့သုံးတင်တာကိုတော့နေ့စဉ်အမြဲသုံးသပ်နေတယ်။အခုအချိန်မှာတော့နောက်ွယ်ကနေတူတူတိတ်တိတ်အတွင်းကြကြဆွေးနွေးတဲ့နည်းပြရကိုဆက်ကင်ဆွဲထားတယ်လို့ဆိုပါပြီခင်ဗျာ။စပိန်ဝန်ကြီးချုပ်ကစူးတာနယ်မြေတည်ငြိမ်ရေးအတွက်မော်ရိုကိုကရှေ့ပြောင်းလာသူတွေမကြုံစဘူးအများကြီးဝင်လာတာကိုရတဲ့နည်းနဲ့အားလုံးသုံးကာကွယ်သွားမယ်လို့မနေ့ကကြေညာလိုက်ပါတယ်။လူဦးရေ15,000ရှိပြီးမော်ရိုကိုနိုင်ငံကဝိုင်းပတ်တည်ရှိနေတဲ့ဒီကမ်းခြေမျိုးရှီယာဒေသကိုခီးထွက်မလာခင်စပိန်ဝန်ကြီးချုပ်ပက်ဒရိုဆန်ချက်စ်ကအခုပြဿနာကစပိန်နဲ့ဥရောပနှစ်ခုလုံးအတွက်ကြီးမားတဲ့အကျက်တဲပါလို့ဆိုလိုက်ပါတယ
်။ Se está procediendo a la devolución inmediata de los que han entrado.
တရားမဝင်ဝင်ရောက်လာခဲ့သူတွေကိုချက်ချင်းပြန်ပို့ဖို့ကျွန်တော်တို့အနေနဲ့ရှေ့ဆက်လှုပ်ဆောင်နေပါတယ်။မော်ရိုကိုနိုင်ငံဘက်ကဝင်လာတဲ့လူပေါင်း 4,800 ထိကိုပြန်ပို့ထားပြပါပြီ။ဒီလူတွေကစူးတာမျိုးတဲ့တရားဝင်ရောက်နေကြတာနှစ်ရက်ကျော်သွားခဲ့ပါတယ်လို့သူကပြောသွားတာပါ။ဒီရှေ့ပြောင်းဝင်ရောက်လာမှုပြဿနာဖြစ်လာတာကတရားမဝင်အဖွဲ့အဖြစ်ကြီးညာခံရတဲ့ Pio Sario Front ကောင်ဆောင် Braham Gali ကို COVID-19 ရောဂါကုပေးဖို့စပိန်ကခေါ်ဆောင်လာခဲ့တာကနေစခဲ့တဲ့စပိန်နဲ့မော်ရိုကိုဆွေရတွေကြားပဋိပက္ခမြင့်တက်လာချိန်မှာဖြစ်လာတာပါ။တရားဝင်ဆွေရတည်တည်မှုတွေမရှိသေးပေမဲ့သတင်းမီဒီယာတွေနဲ့ဗီဒီယိုရုပ်သံဖော်ပြချက်တွေအရတော့မော်ရိုကိုအနာပိုင်တွေအနေနဲ့ဒီရှေ့ပြောင်းသူတွေစပိန်ဘက်ကိုထွက်လာနေတာကိုတားမြစ်တာမတွေ့ရသေးပါဘူးခင်ဗျ။အိန္ဒိယနိုင်ငံမှာတော့ဒီသတင်းမှတ်ထဲဆိုက်ကလုန်းမုန်တိုင်းကြောင့်နင်းမြုပ်ခဲ့တဲ့ကုန်တင်သင်္ဘောပေါ်ကနေပျောက်ဆုံးနေသေးသူ88ယောက်ကိုစစ်သင်္ဘောတွေရဟတ်ယာဉ်တွေပင်လယ်လိုက်ထန်နေတဲ့ကြားထဲခက်ခက်ခက်ခဲဆက်ရှာဖွေနေကြပါတယ်။ဒီရှာဖွေလုပ်ငန်းမှာပါဝင်တဲ့ရေတပ်သင်္ဘော3စီးနဲ့ရဟတ်ယာဉ်တွေကနေလူပေါင်း183ယောက်ကိုပြီးခဲ့တဲ့24နာရီတွင်ကဲတင်နိုင်ခဲ့ပြီးဖြစ်တယ်လို့ရေတပ်အကြီးအကဲရာရှိအလော့အာနန်ကဆိုပါတယ်။နောက်ထပ်သီးခြားရှာဖွေမှုတွေမှာလည်းမွန်ဘိုင်းမြို့အနောက်ဘက်ခြမ်းမှာသွာလာနေတဲ့ Gel Constructor ကုန်တင်သင်္ဘောပေါ်ကဝန်ထမ်း35ယောက်ကိုရေတပ်ရဟတ်ယာဉ်တစ်စင်းကကဲတင်နိုင်ခဲ့တယ်လို့ဆိုရကြေညာချက်မှာဖော်ပြထားပါတယ်။နင်းမြုပ်ခဲ့တဲ့ဒီသင်္ဘောနှစ်စီးလုံးဟာအိန္ဒိယရဲ့အကြီးဆုံးရေနံစိမ်းတဲ့သဘာဝဓာတ်ငွေ့ကုမ္ပဏီကြီး Oil and Natural Gas Corporation အတွက်ခုံပေါင်းပေးခဲ့ကြတာပါ။ဒီသင်္ဘောတွေပေါ်မှာကမ်းလို့ရေနံ2.8လုပ်ငန်းအတွက်လုံသမားတွေကိုတင်ဆောင်လာခဲ့ရမှာမုံတိုင်းကြခြင်းရန်နာထားတဲ့ကြောက်ကျူးတွေပြုတ်ထွက်သွားပြီးနင်းမြုပ်သွားခဲ့ရတာပါဆယ်စုနှစ်နှစ်စုကျော်ကာလအတွင်းဒီဒေသတွင်းမှာအဆိုးအဝါဆုံးကြုံရတဲ့အင်အားပြင်းဆိုက်ကလုန်းမုံတိုင်းကြောက်သေးဟာတနင်္လာနေ့နှောင်းပိုင်းကဂူဂျာရတ်ပြည်နယ်ကိုတနအီလေတိုက်နှုန်းမိုင်130အထိနဲ့ဝင်ရောက်လာခဲ့တာပါခင်ဗ
ျပေါ်ဒူးနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းလွှာတွေနဲ့ဆက်တဲ့မြင်းမြန်ချက်တွေကိုဆက်တိုက်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဒီကနေ့လဲဆရာနာရှင်ဆန့်ကျင်ရေးတပိတ်ပုံစံအမျိုးမျိုးဆက်ပြီးတော့ရှိနေတယ်လို့ဆန္ဒပြဖို့လူစုနေတဲ့အချိန်မှာစစ်ကောင်စီတပ်ကလာရောက်ဖြိုခွဲပြီးတော့အဖမ်းခံရတဲ့သူတွေလည်းရှိပါသေးတယ်။တချိန်တည်းမှာပဲအမည်မသိတနတ်သမားတွေရဲ့ပြစ်ခတ်မှုတွေကြောင့်စစ်ကောင်စီရဲ့ရက်ွက်အုပ်ချုပ်ရေးအဖွဲ့ဝင်တွေတေဆုံးမှုလည်းရှိပါသေးတယ်။ဒီကြောင်းတွေကိုတော့ရန်ကုန်ကလာတဲ့တည်င်းကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်
။ကရင်ပြည်နယ်ဖျားသုံးစုမျိုးကစစ်ကောင်စီခန့်အပ်ထားတဲ့အမှတ်လေးရက်ကွက်အုပ်ချုပ်ရေးမှူးဦးကျော်စင်မင်းကိုဒီကနေ့မနက်9နာရီကျော်လောက်မှာအမည်မသိလက်နက်ကိုင်အဖွဲ့တွေကဆိုင်ကယ်နှစီးနဲ့လာရောက်ပြီးတော့ပစ်တပ်သွားတယ်လို့ဖျားသုံးစုဒေသခံကပြောပြပါဗါတယ်။တေဆုံးသူဦးကျော်စင်မင်းနေထိုင်ရာဒေါနာလန်းတွယ်တစ်ကဆိုင်ကယ်ကားရေးဆေးတဲ့ဆိုင်မှာလာရောက်ပစ်တက်သွားတာဖြစ်ပါတယ
်ပစ်ခတ်ခါကျတော့တနအတူနဲ့ပဲကျွန်တော်တို့ပစ်လို့တနနဲ့ပေါ့နော်ပစ်ခတ်သွားပြီးတော့ဆိုင်ကယ်နဲ့ပဲပြန်တော့ဖက်ပြီးသွားကြတယ်အဲမှာကြော့ကြီးမင်းဆိုတာကစစ်ကောင်စီကဆန်းလာတဲ့ရက်ွက်အုပ်ချုပ်ရေးမှုအမှတ်ကြီးရက်ွက်အုပ်ချုပ်ရေးမှုဒီပေါ်ကြီးခုတော့လောက်မှန်တယ်လို့ကျွန်တော်တို့ကြားတယ်ဆိုင်ရာကတော့တော်များတယ်ကူးချက်လောက်မှန်တယ်လို့ပြောတယ်မလို့ကြရဒီမအဲ့နေရာတွေကိုအခုပြခတ်ရသွားတဲ့နေရာကိုယာယီသူတို့အသွာလာကန့်ကတ်တာလိုက်တယ
်စစ်ကောင်စီကခန့်ထားတဲ့တေဆုံးသူဦးကျော်စင်မင်းဟာဒုတိယတရင်မှုအစင်းနဲ့စစ်တပ်ကနေအငိမ့်စားယူထားသူလည်းဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ပ ီးခဲ့တဲ့ဧပြီလ28ရက်နေ့တုန်းကထိုင်းမြန်မာနယ်စပ်ဖျားတုံးစုမှရှိတဲ့ထိုင်းနယ်စပ်စစ်ဆေးရေးဂိတ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရုံးနဲ့ရက်ွက်3ကကြံ့ခိုင်ရေးပါတီဝင်နေအိမ်မှာအမည်မသိလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကလည်းဆိုင်ကယ်နဲ့လာရောက်ပြီးလက်လုံဘုံပစ်ခွဲမှုဖြစ်ပွားခဲ့ပါသေးတယ်အလားတူပဲပြည်မျိုးကပြည်ခိုင်ဖြိုးယုံစီပင်ယုံနဲ့တရားယုံတို့အနီးမှာမနက်ပိုင်းတုန်းကပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။စကိုင်းတိုင်းမြောင်မြို့နယ်ရွှေပေါက်ပင်ကျေးရွာကအုတ်ချုံရည်မှုနောက်သူ့ရဲ့သမီးနဲ့မိတို့လည်းမေလ18ရက်နေ့မနေ့ညတုန်းကအသက်ခံခဲ့ရပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာတော့ပသိမ်မြို့ကကိုဗစ်လူနာတွေကိုကူညီဆောင်ရှောက်ပေးနေတဲ့ကိုတူနေအောင်အပါအဝင်3ဦးကိုစစ်ကောင်စီတပ်တွေကအရက်ဝတ်တွေနဲ့လာရောက်ဖမ်းဆီးသွားပါတယ်။ရန်ကုန်မှာရက်ကွက်လိုက်လုပ်နေကြတဲ့တပိတ်စစ်ကြောင်းအသေးလေးတွေကတော့ရက်ကွက်တချို့မှာရှိနေပါတယ်။ဒါပေမဲ့အဖမ်းဆီးများတာအပြင်ကင်းမုန်းတွေချပြီးစောင့်ကြည့်နေတာတွေရှိတဲ့အတွက်ပင်မတပိတ်စစ်ကြောင်းကြီးတွေကတော့ဒီကနေ့မထွက်နိုင်ဘူးလို့တပိတ်စစ်ကြောင်းကိုဦးဆောင်နေသူတဦးကပြောပါတယ်
။ဟိုဘာလို့လဲဆိုတော့ကျွန်တော်နည်းနည်းအချိန်ကအရင်ကြက်နေရတဲ့ပါရီကအဲ့လိုမျိုးပြစားလေးကပင်မတပိတ်စစ်ကြောင်းတွေကတော့မထွက်ဖြစ်ဘူးကြောက်ကျွန်တော်တို့ပေါ့နော်သူတို့ကရက်ဝတ်တွေနဲ့ခြားထားတာမျိုးရှိကြဗျာ။ပြီးရရင်ကျွန်တော်တို့ဒီဒီနေ့ပြင်ကျွန်တော်လမ်းကောင်မှာရှိရတဲ့လက်ခဏတိုင်းလေးစားကြည့်ရမယ်နေမှာသူကဟိုရောဘုတ်တင်နေပေါ့နော်ခြားတာတော့အဲဒီတောင်းတန်းကျွန်တော်ဒီစားကြည့်ရင်သွားလို့မလို့ဖြစ်နေပါမယ်
။ပါကေတာမြို့နယ်တွေကဆန္ဒပြတပိတ်ကိုတော့လူစုနေတုံးပါပဲစစ်ကောင်စီတပ်ဖက်ကဝင်ရောက်ဖမ်းဆီးလို့အမျိုးသမီးတဦးအပါအဝင်3ဦးဖမ်းဆီးခံရတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြပါတယ်။ဒီကနေ့မနက်ပိုင်းမှာလည်းလှိုင်မြို့နယ်မှာကြက်ချင်ဒီလူနာတင်ကားတစ်စီးရပ်ထားတဲ့အချိန်မှာမိရှုဖျက်ဆီးခံလိုက်ရပါတယ်။မန္တလေးမှာတော့တက္ကသိုလ်ကျောင်းသားတမကတက္ကသနဲ့မြို့လူထုတွေပူးပေါင်းပြီးလမ်းဘေးလက်ဖက်ရည်ဆိုင်မှသည် Federal Democracy ပြည်ထောင်စုပန်းနိုင်သူတော်လှန်ခြစ်တက်ကြပါစို့ဆိုတဲ့ကြွေးကြော်သံတွေနဲ့လက်ဖက်ရည်ဆိုင်တပိတ်ကိုဒီကနေ့လှုပ်ခဲ့ကြပါတယ်။ဒီကနေ့မနက်စောပိုင်းကလည်းချမ်းမြတာစီမြို့နယ်မှာတပ်ပေါင်းစုတပိတ်ခြစ်တက်ဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်
။မနက်ပိုင်းကတော့ကျွန်တော်တို့ဟိုဟာချမ်းမြတာစီမြို့နယ်မှာတော့တပ်ပေါင်းစုဖြစ်တယ်ဗျ။ကျွန်တော်ချမ်းမြတာရည်မျိုးနယ်46လမ်းပေါ့နော်46လမ်းမနဲ့အာယုံတပိတ်ပေါ့အာယုံတပိတ်ခေါ်ပေါ့နော်ဟု
တ်ကဲ့
တပေါင်းစုချမ်းမြတာစီဘာကသာပါမယ်နောက်ပြီးတော့ပညာရေးပါမယ်တမ္ပဝရီစစ်ကြောင်းဆိုင်ပန်းစစ်ကြောင်းဘုရားကြီးစစ်ကြောင်းအဲ့လိုမလေးမျိုးကပေါင်းလို့ရတဲ့အဖွဲ့ကြီးပေါင်းပြီးလုပ်တဲ့တပေါင်းစုပေါ့တပေါင်းစုတပိတ်ခေါ်ပေါ့နော
်အင်းအားနေရာလောက်ပါတဲ့မန္တလေးတပေါင်းစုတပိတ်စစ်ကြောင်းဟာဒီကနေ့မှာတော့စစ်ကောင်စီလက်နက်ကိုင်တပ်ဖွဲ့တွေနဲ့ထိတိုက်တွေ့တာမရှိပဲအောင်မြင်မြင်လူစုခွဲနိုင်ခဲ့ကြပါတယ်မူဆယ်မှာတော့လူငယ်တွေဥဆောင်တဲ့ဆရာနာရှင်စန့်ကျင်လှုပ်ရှားမှုတပိတ်ကိုစစ်ကောင်စီတပ်နဲ့ထိတိုက်မတွေ့အောင်လှုပ်ရှားနိုင်ခဲ့တယ်လို့ Generation Z လူငယ်တူကပြောပြပါတယ
်ကျွန်တော်နေတိုင်းတပိတ်စစ်ကြောင်းကတော့ထွက်တယ်ခင်ဗျဆိုမှဆိုကျွန်တော်တို့ကဒီအချက်ချက်ချတဲ့လမ်းမကြီးတက်ကိုတော့ကျွန်တော်တို့တော့မဆွတ်တော့ဘူးခင်ဗျဘာလို့လဲဆိုတော့ဒုနဲ့ထိတိုက်တွေ့မှာကြောက်တော့လေကျွန်တော်မျိုးပေါ်တော့ဟိုရက်ွက်တီးတယ်ဟုတ်ပေါ့အဲ့လိုနည်းနည်းရှောင်းလို့တိန်းတော့ကောင်းမဲ့နေရာမျိုးပဲကျွန်တော်တို့ကနေရာရွှေ့လိုက်တယ်ခင်ဗျအဲ့လိုမျိုးပဲကျွန်တော်တပိတ်စီကြောင်းစီစဉ်လိုက်တယ်ခင်ဗျသူကလည်းပုံမှန်ရှိရခင်ဗျသူလည်းပုံမှန်ကျင်းလဲနေပါညာရှိရခင်ဗျအခုစေးရုံတို့ပြီးရင်ကျွန်တော်တို့နည်းနည်းအချက်ကြကြတဲ့လမ်းမော်ရီပိုင်းမှာသူတို့စစ်တယ်ခင်ဗျဖုံးနေစစ်တယ်အဲ့လိုမျိုးတွေပိုင်ကလေးပါလေးစစ်တယ်ခင်ဗျ
မြန်မာနိုင်ငံတွေ့တချို့နေရာတွေမှာလူဝင်အများပြားနဲ့လမ်းပေါ်ထွက်ဆန္ဒပြတာတွေနဲသွားပေမဲ့ပျောက်ကြားတဲ့ဘိတ်လူမဲတဲ့ဘိတ်ကြောင်းမတက်ရေးလှုပ်ရှားမှုနဲ့တဲ့ဘိတ်မျိုးစုံကိုပုံစံမျိုးစုံနဲ့ဆင်နွှဲနေကြပါတယ်ရှင်
။မဆုမမရှင်အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေတွေကိုပြောပြပေးချင်ပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှုနဲ့တိန်းနီချာကရေဘူးအမြဲတမ်းစစ်ဆေးဂိတ်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကဒီကနေ့မနေ့ပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့တာကြောင့်လူနှုတ်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အနီးအနားဒေသခံရွာသားတွေကတော့တိုက်ပွဲတွေဆက်ပြီးတော့ဖြစ်မှာကိုစိုးရိမ်နေတဲ့အကြောင်းကိုသားညွန့်ဦးကပြောပြပေးပါမယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းလာရှုမှုဆဲပြောင်စုလမ်းမကြီးမှာပြီးခဲ့တဲ့ရက်တွေတုန်းက73စီတင်ရင်တွေကိုပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးတော့ဒီကနေ့မနေ့စောပိုင်းမှာတော့တိန်ဒီမြို့နယ်ကရေဘူးအမြင်ရန်ဂိတ်ကိုနှစ်ကြိမ်ဝင်ရောက်ပစ်ခတ်ခဲ့တာဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်တဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတူက view ကိုခုလိုပြောပါတယ
်။မနေ့ကတည်းက6နာရီလောက်မှာဒီခုခေတ်ကိုဖြစ်တာပေါ့နော်။သူတို့ဝက်လောက်ပဲဖြစ်ကြတယ်လို့ပြောအဖြစ်ပြီးတော့ပြန်ပြီးတော့ထုတ်သွားတာပေါ့နော်။ဒီမဟာမိတ်အဖက်လို့သူတို့ကြောက်ပုံရတော့ကူးကန့်နေပါတယ်ဆိုတော့မဟာမိတ်ဖြစ်ပုံရတယ်ပေါ့နော်။အဲ့ဒါ6နာရီခွဲလောက်မှပြန်ထုတ်သွားတယ်လေထုတ်သွားပြီးတော့တစ်ခါ9နာရီကျော်ကျော်လောက်မှတစ်ခါပြန်လာဖြစ်တယ်လေနှစ်ခါဖြစ်တယ်လို့ပြော
ဒီပြစ်ခတ်မှုအတွက်မှာလူနှစ်ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းသိရပါတယ်
အထိခိုက်ကတော့ဒီမနေ့6နာရီဒီတော့ဒီစိတ်မှာ ခီးတဲ့ကားတွေအများကြီးရှိတယ်လို့ပြောတယ်ကုန်တင်ကားတွေခီးတဲ့ကားတွေလည်းတိတ်မဖွင့်သေးတော့။ဆောင်းရရတဲ့ဒိတ်ကိုရှိတဲ့ခါကျတော့ခီးတဲ့တယောက်တော့ချိသွားတယ်လို့ပြောတယ်။ဘယ်နောက်ပြီးတော့အဲ့ဒီစာရဖားနဲ့ချိသွားတယ်လို့ပြောတာဖတ်ရ။ဒါကတော့သူတို့ပြန်ထုတ်သွားတယ်ညမှာလိုက်ကြည့်တော့ဒွေးရောအများကြီးတွေ့လို့ပြောတယ်။
ဒီကေဟာတင်ညမျိုးနယ်ပင်းဆာရွာအနီးမှာရှိပြီးတော့မနက်၄နာရီလောက်ကလည်းလက်ရှုပ်နဲ့တင်ညမျိုးနယ်ဆက်ကပန်ဖက်ရွာမှာပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ကြောင်းလည်းပြောပါရတယ်။တင်ညမျိုးကတွေကိုမေးမြန်းရမှာတော့နှစ်ကြိမ်တိုက်ခိုက်တယ်လို့သိရကြောင်းလည်းကိုးနာရီလောက်မှာလက်နက်ကြီးပြစ်ခတ်တံတွေကြားနေရကြောင်းလည်းပြောပါရတယ်။ဒေသခံတွေကတော့ဒီ
KIA ကချင်းတန်လီတောင်းပလောင်MNDA ကုကန်နဲ့အေအေရန်ခိုင်လက်နက်ကင်တပ်တွေစုပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့လို့ပြောပေမဲ့တန်လီရဲ့ပြောရေးစုခွင့်ရှိသူဗိုလ်မှူးတိုင်းကျော်ကတော့တိုက်ပွဲဖြစ်တဲ့သတင်းသူတို့မရချီကြောင်းပြောပါရတယ်။
လုံးဝဆက်တော့ကျေးဇူးစမတဲ့ဝတ်တဲ့ရင်ရောက်လာတော့မရှိသေးဘူးတရားလေး။
MNDA ကုကန်ဖွဲ့ကမင်းများမှုအတွက်စစ်တေရမှာတော့ဖုန်းလက်ခံဖြည့်ဆူတာမရှိခဲ့ပါဘူး။ပြီးခဲ့တဲ့တရင်လာနေ့နဲ့အင်ကာနေတွေကလည်းကုခိုင်အနီးပြောင်စုလမ်းမကြီးပေါ်မှာ တမရော်ကတည်ယူလာတဲ့ဆိုတဲ့စစ်ပေါင်းစာက93ခုပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းကိုအေအေကသတင်းထုတ်ပြန်ထားပါတယ်။တမရော်အတွက်တည်ဆောင်လာတာမဟုတ်ကြောင်းဖော်ပြပါရတယ်။ဒီရဲ့ပိုင်းတွေအတွင်းမှာတော့အရင်သတင်းဘက်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကချင်ပြည်နယ်မိုးမောင်းနယ်မန်စီမြို့နယ်တွေမှာဂျိုကြားပြစ်ခတ်တာတွေရှိပေမဲ့တိုက်ပွဲတွေကငြင်းသက်နေပါတယ်။မန်စီမြို့နယ်အတွင်းကမိုင်ဝင
တဘောနဲ့နမတူဘက်မှာလေတိုင်းတာလက်နက်ကင်အဖွဲ့တွေအချင်းချင်းတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းကိုပြောပြပေးပါဦးမယ်တိုက်ပွဲတွေကြောင့်ရွာသားတွေလည်းစစ်ဘေးတိမ်းရှောင်နေရပါတယ် VUE သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာတိုင်းသာလက်နက်ကန်ဖွဲ့ချင်းချင်းတိုက်ပွဲတွေကြောင့်ရွာသားတွေဘေးလွတ်ရာကိုစစ်ဘေးတိမ်းရှောင်နေရတာပါဒီနေ့မနက်ပိုင်းဒီဘောမြို့နယ်နတ်လန်ဝမ်စိန်ကျွော်အုပ်စုဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့နတ်လန်ဒေသခံလူကပြောပါတယ်
အနမ်လန်လာမှာဟုတ်တယ်အတန်ကြားတယ်အချမ်းချင်းချင်းပြည်ပြည်နဲ့ရဲရဲဆက်တော့ပြင်းနေတော့မနေ့3နိုင်လောက်ကစပြည့်ပြီးတော့နေ့လေ7ခွဲဆင်းနေလောက်မှညီကရွာသားတွေကတော့စစ်ဆောင်လို့ PIN နဲ့တဝိုင်းမှာတိုက်ပွဲဖြစ်နေတာနေ့3ရက်ရှိစပြည့်ဒီနေ့ပြည့်နေ
ဒီဖြစ်တဲ့တိုက်ပွဲကြောင့်အနီနာကောင်းခန့်မန်တက်တန်ကားစတဲ့ရွာ9ရွာကစစ်ကြောင်ရွာသားထောင်ကြီးဝမ်စိန်ကျေးရွာဘက်မှာတိမ်းရှောင်နေရတယ်လို့ဒေသခံဆိုင်ခန်းအောင်ကပြောပါတယ်
ဝါစင်းစွာနေဖို့သူ့ကိုလို့အဲ့ဒီကနားမဖြစ်တဲ့ရွာသားတွေကတော့အဲ့မန်စင်းပုံကြီးကျောင်းမှာလာရှောင်နေကြတယ်လို့တချောင်းကျော်လောက်ရှိတယ်လို့ကြားတယ
်ဒီပြစ်ခတ်မှုမှာရှမ်းလက်နက်ကန်တစ်ဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC တို့ကြားတိုက်ပွဲဖြစ်တာလို့ဒေသခံတွေကပြောဆိုကြပေမဲ့လက်နက်ကန်တွေဘက်ကတည်ပြုချက်မပေးကြပါဘူးဒါပေမဲ့နမ်ဘူမြို့နယ်ပန်းလုံရွာဘက်မှာစီမနဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုတော့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC ရာရှိတူးကအခုလိုပြောပါတယ
်ဒီပန်းလုံဘက်မှာဖြစ်တာပဲကြားပါတယ်ဆိုတော့မနဲ့ဆွေးတဲ့အစားဖြစ်တဲ့ပြည်ရည်ဦးခင်ဗျာ
ဘာကြောင့်ပြစ်ခတ်တယ်ဆိုတာနဲ့ထိခိုက်မှုအခြေအနေကိုမသိရသေးဘူးလို့သူကပြောပါတယ်နမ်ဘူနေခံတူးကတော့ဒီပြစ်ကတိုက်ကိုက်မှုမှာတိုင်းသားလက်နက်ကန်ဖွဲ့ချင်းချင်းမြောက်ပိုင်းရှမ်းတပ်ဖွဲ့ SSPB တမ်းပလောင်တပ်ဖွဲ့ CNL ပူးပေါင်းတပ်နဲ့တောင်ပိုင်းရှမ်းသားဘွယ် RCSS တို့ကြားတိုက်ခိုက်မှုလို့ပြောပါရယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းသားလက်နက်ကန်ဖွဲ့တွေချင်းချင်းတိုက်ပွဲတွေဖြစ်ပွားမှုများလာသလိုတိုက်ပွဲတွေကြောင့်ရွာအိမ်ချင်းမိလောင်တာရွာကနေသိမ်းရှောင်နေရတာလည်းရှိနေတာပါပြီးကြတဲ့မလကနေမေလစီနမ်ဘူမြို့နယ်ထဲကမန်လီမန်ချန်းပန်းလုံးမန်ဆာနဲ့ရေအိုးရွာ9ရွာကအိမ်ချင်း138အိမ်မိရှုခံခဲ့ရပါတယ်ဒီမိလောင်ဆုံးရှုံးသွားတဲ့နေအိမ်တွေအတွက်မြောက်ပိုင်းရှမ်းပြည်သမတော် SSPB SSC ဖွဲ့ကနေအလူငွေကျသိန်း630ထောက်ပံ့ပေးရခဲ့ကြောင်း SSPB ရရှိတူးကပြောပါရယ
်အဲ့တော့630ပါဗျာအရွာ900အတွက်ပဲဗျာရွာ900လောင်သားရတယ်လေမန်ဒီမန်ချာနောပန်လုံးမန်ရှာနဲ့ဒီအိုးရင်ကြီးပါအိဒီယာ12အိမ်ပြပါ
ရွာ900ကဘီပိတ်တင်ဒုက္ခတဲ့600ကျော်ကတော့ဒီဘောမျိုးနဲ့နမ်ဘူမျိုးနဲ့ရေဦးကြီးရွာမန်ဆန်မိုင်းမှုပန်းပြီးစားရှိတဲ့ကြီးရွာတွေမှာခိုးလုံနေကြရပါတယ်မိဘတဲ့ဒုက္ခတွေတွေကတော့လက်တော်လူငွေလက်ဝယ်မရရှိသေးပေမဲ့ရရှိဖို့မျှော်လင့်ကြောင်းမန်လီရွာဒုက္ခတဲ့လူကပြောပါတယ
်လောလိုက်ကြည့်တဲ့တွေပြေးဝင်မှုမှာတော့အခက်ခဲရှိသေးတာပေါ့ဒါပေမဲ့ကျွန်တော်တို့အနေနဲ့တော့မျှော်လင့်တာကတော့တရရက်ကျွန်တော်တို့ဒီလူလောင်တဲ့အိမ်တွေလက်ထဲရောက်မယ်လို့ယုံကြည်ထားတယ်
Mibetin, Togatarin, Yajis Rama, Simbi Nijabime, Longcho Mumishida Chinijau, Tinne Saju Yelosambo, Limamido, Wulo Subare,
Santizaro, Simbiare, Dame, Ediambo, Arima, Mua Javi, Saju Yetro, Tinizaro, Navido Tenave, Amen Chiwa, Genaro Akudidi, Sansai Pumotione, Chanama, Mimasina, Genaro Malalam Chibaguna.
มีหลองท่าได้เองจริงยาสุฮะตามบลองดีนิทานได้เองนี่พิจารณาบีมีชื่อได้พ่อฮะอาเซียสเอสเอสเอฟเฟลเลชั่นลูกที่รักกันนี่ก็สุสุนิจับบีแม่ลงจงยิสุยนิจัลลูกเตียวเวมพิโยเยได้ชินีมาชินีบาร์เดที่รักเวมปฏิบัติการเจ้านับแต่พ่อได้ท่องนั่นเลยมีมิวไม่ดีกันเลยที่รักกันเมื่อสุยเสียนิทามาชินีบาร์เดนับรูมิวเนี่ยเทม่าเนี่ยพันชันตาพ่อเอสเอสบีบีตามบลองตาพ่อที่อันเนลีฟูบังตาพ่อเนี่ยตามพันชันตาพ่อ
ในกรณีที่สิ่งที่มันเป็นเกี่ยวกับที่เราการทำโจกันเลยเนี่ยสุขวัตถิจังเนี่ยเสพผิดไปเลยครับเนี่ยในกรณีที่เป็นผู้ทาราบาชินฟิวอีอเมริกันแต่บอกดูหุ่นยาบายสิ่งที่นี่ก็ไล่ดูมีดาตรงเซตเต้ตรงเซตเน่งาเซตเน่ไล่ละมีดาที่อากูเซรุกันนี่เสพผิดไปทั้งเป็นนี่ไปเมื่อมาเนี่ยจุดนี้เนี่ยจะชูมาดีกันนี่มันเนี่ยไปง่ะมูติดีทันทันยาราจ้าเหตุยิ่งเสียนารีผิดไปเกี่ยวกับเลยมันเนี่ยไล่ดีตาจีโมกุมิวมาเลยเหตุยิ่งเสียมูรี ပြည်ချောင်းကိုတော့ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုကိုဇော်ဝင်းနိုင်ကပြောပြပေးပါရှင်။
Mandalay Tan Dita Ji Mogo Mune Dwinga Pamun Jewa Dwinga Tikini Mune Banga Tangja Yiri Jiang Songan Trala Re Kuyin Daba Pianlo No Mugere Lu Mogo Mune Mita Tawun Shitu Duga Pio Bare
O Chanoro Yi Ji Da Mugya Tangja Uza Bo Yaka Chare Yi Miao Nga Yi Yi Dene Miya Ra Bo Hauke Yi Miya Ro Yi Miao Li Na Kuyin Ya Songan Trala Yine Chi Yi Si Lai Da Chobi Ro Yi Miao Ne Ba Ba La Bia
Tapin, Shampi, Miao Panga, Chang Menune, Dremale, Dignim Panga, Motetanzo, Yadonga, Jang, Tamil Long, Yi, Yi, Shamuri, Chikabime, Tigai, Tesong, Piacida, Mishi, Vulule, Chang Menune, Zuita, Lumukuni, Den Okata, Utamon, Benga, Piovare.
Who ran up by my jar? You bow in the machine, the door, go no pium, Tarari Koja, the door in the shido. Not a new alley, you mean a Chalane, General Kaja, new Yakotin, Langley, no, no, new Yarima, she did not, who is the Pawanji, the Mandalini, King. So there Kaja, new Yi Lava, not to the Bawa and Gwani, Yi Lania, no shifted one of it. You got a moving in a tea in Yi Lai, moving in a tea in Yi Lai. Ella Dimanele, General Mua, Devin, no, no, you are. Madame, you are seeing a canal. นายไปแล้วบ่จ๋าเลยตัวโมจิจีเลยอยู่อะไรจ๋าเนี่ยนิ้วปัดชาเลยมาชื่อเลยเราก็มีว่าเดวุลีอยู่ด้วยเนาะนิ้วปัดชาเลยมาชื่อเลยโหตําวงตําดานนี่ไอ้เหี้ยนี่ลงมาซีเหี้ยไอ้เหี้ยมีอยู่เวลาเนี่ยตัวเราก็มาอยู่เลยมาชื่อช่องเลยครับเนาะเสร็จแล้วไอ้มายีชันน่ะบ่โมยีเนี่ยอกลงปัดชาเลยเวลาอีชันน่ะก็ช่วยอยู่เนาะ
အဲ့ဒါနဲ့နေရာတော်တော်များများလေးကရှင်ရုပ်တာအခုတော့ကြာပါပါအခုလိုတချို့မြို့နယ်တွေမှာမိုးရွာသွန်းမှုတွေရှိနေပြီမြန်မာနိုင်ငံအလဲပိုင်းဒေသတွေမှာအပူချိန်မြန်မာမှုတွေလည်းရှိနေတာပါပြီးခဲ့တဲ့မေလ19ရက်နေ့ကဆိုရင်မြန်မာနိုင်ငံအလဲပိုင်းကအပူချိန်ဟာ46.3%ရောက်ခဲ့တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကတာဝန်ရှိသူကပြောပါတယ်
မြန်မာနိုင်ငံအတွင်းမှာမုန်တိုင်းဖြစ်ပွားမဲ့အခြေအနေမရှိပေမဲ့လည်းအိန္ဒိယနိုင်ငံမှာတိုက်ခတ်နေတဲ့တောက်တဲ့မုန်တိုင်းရဲ့အရှင်ကြောင့်မိုးရွာသွန်းမှုတွေအနည်းငယ်ရှိနိုင်တယ်လို့လည်းမြန်မာနိုင်ငံမိုးစလားဌာနကဒုတိယညွှန်ကြားချက်မူဦးလာထွန်းကပြောပါတယ်မုန်တိုင်းကြီးလို့ရှိပါမယ်ဒီအခုလို့ရှိတာပေါ့ဟိုဘက်ဟိုတီးရဲရဲကမနေရတာဒီအိန္ဒိယနိုင်ငံဝင်သွားတဲ့တောက်တဲ့မုန 年得了他一个事业吧呢然后原来年苗班里面他就毕业嘛见了他的事业吧呢大家都同样的有生在他们的不要去的他的地面啊放哪里这边那不来哪里你别杀了你这样他们的也要有他习惯吧呢因为他的这边啊我啊人家多么要我啊人家这个阿掉了嘛呢အဲ့ဒါကတော့ဒီတိန်တိုင်းကဒီပုံနိုင်တိန်တိုင်းအကျဉ်းချန်နေတယ်အနောက်လေတွေနဲ့ဒီကြောက်လာမှာဆိုတော့တရားမှုကတော့တော့ဝင်ရှိတယ်အများကြီးရော
်
မြန်မာနိုင်ငံမှာနှစ်စဉ်နှစ်တိုင်းဆိုသလိုမုတ်တုံအဝင်ကာလနဲ့မဟုတ်ကာလတွေမှာတနင်္ဂနွေတိုင်းတန်နဲ့ရေကြီးရေဆန္ဒတွေဖြစ်လေရှိတာကြောင့်အသက်ဆုံးရှုံးမှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြပေးခဲ့တာပါရှင်အခုတော့ထိုင်းနိုင်ငံကြောင်ပိုင်းကိုဗစ် -19 ကူးစက်နေတဲ့အခြေအနေတွေကိုပြောပြပေးပါမယ်။မြန်မာနဲ့ထိုင်းအလုပ်သမား3,000ကျော်အလုပ်လုပ်နေတဲ့ထိုင်းတောင်ပိုင်းဆုံခလာခရိုင်ပင်လယ်ဆန်ဆက်ယုံတစ်ခုအတွင်းကအလုပ်သမားတွေကိုဗစ်ကပ်ရောဂါပိုးကူးစက်နေတဲ့အတွက်ဆက်ယုံကိုပိတ်ထားလိုက်ရပါတယ်။ကူးစက်တဲ့သူတွေထဲမှာမြန်မာအလုပ်သမား90လောက်ပါဝင်ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးမာကပေးပို့ထားပါတယ်ရှင်
။မြန်မာနဲ့ထိုင်းအလုပ်သမား3,000ကျော်ရှိတဲ့ထိုင်းတောင်ပိုင်းဆုံခလာခရိုင်နဲ့ကပင်လယ်ဆန်ထုတ်လုပ်တဲ့ဆက်ယုံမှာကိုဗစ်ကပ်ရောဂါပိုးကူးစက်မှုတွေရှိနေလို့ဆက်ယုံကိုအရေးပေါ်ပိတ်ခဲ့တာပါပိုးတွေ့လူနာတွေလည်းဆက်တိုးလာနေတဲ့အကြောင်းဆုံခလာခရိုင်အတွင်းကကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပါတယ်ကိုဗစ်ကူးစက်ခံရသူတွေထဲမှာမြန်မာလူသမား90လောက်ပါဝင်တယ်ဆိုပြီးရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါတယ
်ကျွန်တော်ကြားတဲ့လောက်ကတော့မြန်မာလူမျိုး90လောက်ပါသွားတယ်ပထမဆုံးဖြစ်တဲ့အတန်ထွက်ရတဲ့ဘတ်တုံးလေးပြောပြလို့ကုနေကြတာ
ဆုံကလာပြည်နယ်နထက်မြို့နယ်အတွင်းကပင်လယ်ဇာထုတ်လုပ်နေတဲ့စက်ယုံတွင်းမှာမေလ18ရက်နေ့ကလေးကစက်ယုံတွင်းမှာပိုးတွေ့လူနာတွေဇက်တိုက်တိုးလာနေရမှာပိုးတွေ့လူနာ65ဦးမှာမြန်မာနိုင်ငံသား49ဦးပါဝင်နေကြောင်းထိုင်းနိုင်ငံဆုံကလာပြည်နယ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပြောရေးဆိုခွင့်ရှိသူဒေါက်တာအနုရဆရဖတ်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။กลุ่มที่เป็นกลุ่มเสี่ยงสูงที่เราค้นหาเชิงรุกมากขึ้นอย่างเช่นกลุ่มที่ทํางานด้วยกันใช้พื้นที่ส่วนกลางร่วมกันหรือเราสุ่มกลุ่มที่แต่ละแคมป์คนงานนะครับมันจะเป็นแคมป์ยาวๆแล้วก็สุ่มทุกแคมป์ละคน2คน
ပြည်내အတွင်းမှာပိုးတွေ့လူနာတွေတိုးလာတာဆိုပေမဲ့အခြေအနေကိုကျန်းမာရေးဝန်ထမ်းတွေကထိန်းချုပ်ထားနိုင်ပါတယ်။မကြာခင်ပုံမှန်အခြေအနေပြန်ရလာမှာပါဆိုပြီးဒေါက်တာအနုရက်ကပြောဆိုသွားတာပါ။ကိုဗစ်ကပ်ရောဂါပိုးတွေ့ရှိခဲ့တဲ့ပင်လယ်ဆန်ဆက်ယုံကိုရဲအကန့်အသတ်မရှိပိတ်ထားလိုက်ပြီးဆက်ယုံလုပ်သမားအားလုံးကိုရောဂါပိုးစစ်ဆေးရေးလှုပ်ဆောင်ရမှာအဲ့ဒီဆက်ယုံတွင်မှာပဲအရေးပေါ်ကျန်းမာရေးဌာနတွေဖွင့်ပြီးကပ်ရောဂါပိုးစစ်ဆေးမှုတွေလှုပ်ဆောင်နေတာပါ။ဆက်ယုံလုပ်သားတွေကူးစက်မှုတွေဖြစ်နေတာကြောင့်ဆက်ယုံနီးကလူနေရက်ွက်တွေမှာလဲပိုးသက်စေချမ်းသာတွေနဲ့ဆက်ယုံလို့သမားတွေတွာလာဝယ်ယူနေကြတဲ့ဈေးဆိုင်တွေကိုပါပိတ်ခဲ့ရပါတယ်။လက်ရှိအခြေအနေမှာဆက်ယုံတွင်းကမြန်မာလူသမား1,500ကျော်ကိုကိုဗစ်ရောဂါပိုးစစ်ဆေးနေပြီးပိုးတွေ့လူနာတွေထပ်တိုးလာနေကြောင်းဆုံခလာပြည်နယ်ကပ်ရောဂါထိန်းချုပ်ရေးအာဏာပိုင်တွေကဆိုပါတယ်။ထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးဘူရိုကမေလ19ရက်နေ့ထုတ်ပြန်ချက်အရကိုဗစ်ကပ်ပိုးတွေ့ရှိတဲ့လူနာသစ်3,394 ဦးထပ်တိုးလာတယ်လို့ဆိုပါရယ်။ထိုင်းတိုင်းနိုင်ငံလုံးမှာတော့ကိုဗစ်ကပ်ပိုးအတည်ပြုလူနာ13,900နီးပါးလောက်ရှိနေပြီဖြစ်တယ်လို့အခုချိန်ထိလည်းသေဆုံးသူ688ဦးတည်ရှိသွားပြီဖြစ်ကြောင်းထိုင်းအစိုးရကတရားဝင်အတည်ပြုထုတ်ပြန်ထားပါရယ်ရှင်
။မအေးမှာသတင်းပေးပို့ထားရပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာburmese.voanews.com လို့မှလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနှားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာလူတိုင်းနေ့စဉ်ကြုံတွေ့နေရတဲ့စိတ်ပိုင်းဆိုင်ရာဖြစ်စည်းမှုတွေနဲ့စိတ်ခံစားချက်တွေတက်တာအောင်ဘယ်လိုဖြေလျှော့နိုင်မလဲဆိုတဲ့အကြောင်းဒေါက်တာတန်းစောကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
ဒီမှာရှိတဲ့ positive energy ဖြစ်တဲ့စိတ်ခွန်အားကိုနေ့စဉ်ကြုံတွေ့နေရတဲ့စိတ်ဖိစီးမှုတွေနဲ့စိတ်ခံစားမှုတွေလိုမျိုး negative energy တွေကဖုံးအုပ်ထားပြီးအပြည့်အဝသုံးမချနိုင်ပဲဖြစ်နေကြတာပါ။နေ့စဉ်ကြုံတွေ့နေရတဲ့ negative energy တွေကိုတရားထိုင်ခြင်းနည်းလမ်းနဲ့နေ့စဉ်ဖယ်ရှားပစ်နိုင်မယ်ဆိုရင်မိမိတို့ရဲ့စိတ်ခွန်အားကိုအပြည့်အဝအသုံးပြုနိုင်မှာဖြစ်တယ်လို့ UK နိုင်ငံမှာနှလုံးထုခုဆရာဝန်တဦးဖြစ်သူဒေါက်တာတင်ဆန္ဒလွင်ကအခုလိုပြောပါရစေ။
energy ပေါ့နော်ဆိုတော့စိတ်ခွန်မှာဆိုတော့ဒီစိတ်မှာဆိုတော့ spiritual ဖြစ်တဲ့လူတွေဆိုတော့ကျတော့တချို့ဘာသာရေးဘာသာရေးကိုစိတ်ဝင်စားတဲ့လူဘာသာရေးကိုကိုယ်ဝယ်လို့ဆိုလို့ရှိရင်ကိုယ်စိတ်ကတည်ငြိမ်နေတဲ့အေးချမ်းနေရဆိုလို့ရှိရင်ကိုယ်ယုံကြည်တဲ့ဘယ် God ပဲဖြစ်ဖြစ်ဗုဒ္ဓပဲဖြစ်ဖြစ်အလာပဲဖြစ်ဖြစ်ဒီ Islam ဘာသာပဲဖြစ်ဖြစ်ဒီ Christian ဘာသာပဲဖြစ်ဖြစ်စိတ်အေးချမ်းနေရဆိုလို့ရှိရင်သူတို့ဖျားနဲ့ပုံကြီးဆက်တယ်လို့သူတို့ခံစားရတယ်လေသူမစခုတ်တယ်မှာကိုဆိုလို့ရှင်တဲ့တရားဆိုင်ရဲ့အေးချမ်းနေဆိုလို့ရှင်ဒါဖျားရေးတရားရေးဖျားနဲ့ပုံကြီးဆက်တယ်ဖျားခေါ်တဲ့တရားလည်းကိုနာနိုင်တယ်သူဒီဖျားပြောတဲ့အတိုင်းနဲ့ကျင့်ကြံနိုင်အဲ့လိုမျိုးပေါ့နော်ဒီကောင်းတာတွေကအဓိကတော့ကောင်းတဲ့ quality စိတ်တွေပို့ပြီးတော့ညားစီတာပေါ့နော်ကိုရဲ့ spirit မှာကိုရဲ့စိတ်မှာဒီအဲ့တော့ဆိုတော့ the everything is positive energy kit ni ya bo no so da 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 very healthy bo no pi twa lo shin ya bilo pyaw mle ko ko ma lu thai ma ability shi ya lu thai ma energy shi ya so lu thai ma di long nai so ni a myai shi ya da ba mai ko ma anxiety ye di and the emotion ye di negative de bo no energy ya phong lwan ni thai ba lo ko ye quality quality da ko a gems de khu bo no gems so ra ko a ta ke same lo myo jam mo shi ye a ya de khu so lo shin ye ya da ba mai guna pyo de myo di or makaung ne negative energy ye di emotion everything ya covered up chin ye so shin da shon ni bo no shon ni lo pyo la shon ni ya covered up chin ye so lo shin ko ye property ko ko le ma myin la ko wa tain de lo same lo myo jam mo shi ba la bo no jam de khu bo no jam ye na myo jam mo shi ba la ko 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 le ma myin la tu mya le ma myin la ko 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 le ma myin la no ko ye performance ka le ko shi ye a ye chin ni lo le kong thum ma pya la ni so so that it's just practice of like clearing that mess go the like you cover up chin ni ye ko ye a ye twei lo cover lo thar performance ye cover lo thar de di ma kaung ne di negative energy ye kwa cha de cleansing bo no so a practice to buy
တရားထိုင်ခြင်းဟာစိတ်ခွန်အားကိုဖြစ်စေရုံနဲ့မကပဲစိတ်ပိုင်းဆိုင်ရာကျန်းမာရေးကိုလည်းအများကြီးအထောက်အကူဖြစ်စေတာပါလေ့လာမှုတွေအရတနာ ਈ တရားထိုင်ခြင်းဟာ9နာရီကြာအောင်နှစ်နှစ်ချက်ချက်အိပ်ဆက်ခြင်းနဲ့တူညီတဲ့အကျိုးအာဏိသင်တွေကိုရရှိစေတယ်လို့ဒေါက်တာတင်ဆန္ဒလွင်ကရှင်းပြပါပါတယ
်ဒါရောလူတွေသိပြီးသားပါ meditation လုပ်ခြင်းအပြင် stress တွေ anxiety တွေကြားစီတယ်ပြီးလို့ရှင် stress ကိုပြင်းနေဖို့ကောင်းပါတယ်ဆိုတော့စိတ်အေးနေတဲ့အခါကြောင့်လေပြီးတော့လို့ရှင် direct study ရဆိုလို့ရှင်ဒီ meditation လုပ်တဲ့လုပ်ခြင်းအပြင်However, the let's say one hour meditate load the solution, it's equivalent to 5 hour deep sleep. But now you rest it, deep sleep, physically or mentally or relax with your resting lonely, the resting meditation So it's very it's scientifically proven as well for no dima to go through data ya to go through to go chatana study lo tha byo ma pyo ra bo no so and our study ya pyo ra di do lo shin le di ti ba le psychology ma solution le di depression the mind solution le di ma di meditation ni shi ye di ma solution le ko ye di numero se yo ma to to mya mya ma thru di mindfulness practice meditation practice free be at the stress day the low that you are when the healthcare workers they go through at the practice you have she and the say of the moment my ali that she so together it's a very good the both of them are not part of right you are doing right but no so the other part of you is not need to be on the name you are going to be on the but no the core is jamma yi kan na ko jamma yi hai jamma yi at work but no that will not do ya le ပတ်သက်လည်းမကုန်ရှင်ပြောလို့ရှင်ကိုကကိုလုံရုံပဲဘယ်သူမှလည်းမလို့ဘာသဘောမှလည်းမလို့ဆိုတော့ကိုကကိုလုံရတဲ့နည်းတစ်ခုပေါ့နော
်အခုအချိန်မှာလိုအပ်နေတဲ့စိတ်ခွန်အားကိုအပြည့်အဝရရှိစေနိုင်ဖို့အတွက်တရားထိုင်ခြင်းကိုနေ့စဉ်ပြုလုပ်ပေးတင်တဲ့အကြောင်းတရေပြုပလိုက်တာဖြစ်ပါတယ်ကျွန်တော်တက်လို့ပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့ကျန်းမာရေးခန္ဓာကိုနားဆင်ခဲ့ရအပြီးမှတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်မြန်မာနိုင်ငံမှာဆီယနာတိမ့်မှုတက်တန်း3လကျော်လွန်ခဲ့ပြီဖြစ်ပေမဲ့စစ်ကောင်စီဟာတိုင်းပြည်ကိုအပြည့်အဝထိန်းသိမ်းနိုင်ခြင်းမရှိသလိုအုပ်ချုပ်ရေးရန်တရားလဲပုံမှန်ဖြစ်ဖို့အခက်အခဲရှိနေစေဖြစ်ပါတယ်။အလားတူပဲဆီယနာရှင်စနစ်ကိုဆန့်ကျင်တဲ့ဘက်ကရောအလားအလာပဲလို့ရှိပါတယ်လေ။မြန်မာအရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသက်တင်ပြထားပါရဲ့ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ3လခွဲရှိလာခဲ့ပြီဖြစ်ပါတယ်။ဆိုတော့ဒီအချိန်တွေမှာကြည့်မယ်ဆိုရင်စစ်တပ်ဟာသူတို့တင်ညာထားတဲ့အတိုင်းသူတို့လုပ်ချင်တာတွေကိုဆက်လက်ပြီးတော့လုပ်နိုင်သွားမယ်အခင်းအကျင်းမျိုးတိုင်းပြည်တည်ငြိမ်မှုအပါအဝင်ပေါ့လေအချိန်တွေအစအစအရာအဲ့လိုဖြစ်လာဖို့ငြင်းငြင်းချင်းထိနေနိုင်မယ်အလားအလာတွေ့နေရပြီလို့ဆိုနိုင်တာ
။အခုနောက်ဆုံးကျင်းပသွားတဲ့တရင်သာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းစွန်းတရားဝင်ပြောပြချက်အရဆိုရင်တော့သူတို့ဒီပြည်ရင်အေဂျင့်နဲ့ပတ်မှန်နေနေအုပ်ချုပ်လို့ရပြီဆိုတဲ့အခြေအနေမျိုးမှာအာဆီယံကနေပြီးတော့ကိုယ်စားလှယ်လွှတ်ပြီးဒီလာမယ်ဆိုလို့ရှိရင်လက်ခံဖို့အဲ့ဒီလိုအခြေအနေရောက်လို့ရှိရင်သူတို့လက်ခံပါမယ်လို့ကတိပေးထားတာရှိတယ်အဲ့ဒီမေးခွန်းကိုဖြေရင်းနဲ့သူပြောသွားချက်အရဆိုရင်တော့အခု ချိန်မှာအဲ့လိုတင်းရဲအေးချမ်းမှုရှိသေးဘူးဆိုတဲ့သဘောသူဖြေသွားပါတယ်ဗျာ
ဒီဆီယနာသိမှုကိုစန့်ကျင်နေတဲ့ CRPH တို့ကလည်းပဲအခု National Unity Government NUG ဖွဲ့စည်းလိုက်တာတလားပြေခဲ့ပြီဖြစ်ပါတယ်သူတို့ကလည်းပဲနိုင်ငံရေးအဖြစ်အုပ်ချုပ်ရေးအဖြစ်ခြေလှမ်းတွေတလှမ်းပြီးတန်းတိုးနှံ့လာတွေ့ရပါတယ်သူတို့ကတော့သူတို့ရဲ့ညီမချက်ကိုရောက်ရှိဖို့အတွက်အလားအလာကိုဘယ်လိုမြင်မလဲအဲ့တော့
ဟုတ်ဆရာရှိတာတွေတော့လောက်နေတယ်ပေါ့နော်ဆိုရဖွဲ့တယ်ဒီပြည်သူ့ကာကွယ်ရေးတပ်ဖွဲ့စည်းတာတွေလောက်တယ်ကြီးညာတယ်ပေါ့နော်ဒါပေမဲ့အခုဒီမျိုးတချို့မှာပြည်သူလူထုကကိုယ်ဒီအစီအစဉ်နဲ့ကိုလက်နဲ့ဆွဲတိုင်ပြီးတော့တော်လန်တိုက်ခိုက်နေကြတဲ့ကိစ္စမှာတော့ဟိုဘိုးကနေပြီးတော့စနေတကြဦးဆောင်ဦးရပြုပြီးတော့တိုက်ပွဲဝင်နေကြတယ်ဆိုတဲ့အနေအထားမျိုးတော့မရှိသေးဘူးပေါ့နော်အဲ့ကျွန်တော်တို့ကိုယ့်အသီးနဲ့ကိုစုပြန်ပြီးတော့လက်နက်ဆွဲကင်ပြီးတိုက်ပွဲဝင်တဲ့အနေအထားလောက်ပဲရှိတယ်။ Sorry တရားတွေကလည်းဒီစနေတကြရေရှည်တိုက်ပွဲဝင်လာခဲ့တဲ့တမတော်တရားကိုအနိုင်တိုင်းနိုင်ဖို့အတွက်ကအဲဒီဖြစ်နိုင်ပါမလားဆိုတဲ့ဥစ္စာကလည်းအဲဒီမေးစရာဖြစ်နေတာပေါ့နော်။ဆိုတော့နောက်တစ်ချက်က NUG အနေနဲ့သူတို့ဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာခဏတဲ့အထိတော့NUG ကိုအတိမတ်ပြုတဲ့အစိုးရကမပေါ်သေးဘူး။အဲ့တော့ကနိုင်ငံခြားအကူအညီပေးပါမယ်ဆိုတော့ coordination ကတိကွတ်ပြုတဲ့နိုင်ငံတွေအဖွဲ့အစည်းတွေလည်းမကြားရသေးဘူးပေါ့နော်။ဆိုတော့ NUG ဘက်ကပြောမယ်ဆိုလို့ရှိရင်လည်းအဲသူတို့ဒီဖွဲ့စည်းလိုက်ပြီးတဲ့နောက်ပိုင်းမှာအဲဒီအားတက်စရာကောင်းတဲ့ဒီခြေလမ်းမျိုးအဆင့်မျိုးကိုမတွေ့ရသေးဘူးလို့အဲ့လိုသုံးသပ်လို့ရမယ်ထင်ပါတယ်။
ဆိုပြည်သူလူထုရဲ့ထောက်ခံမှုကတော့ကျွန်တော်လေ့လာရတာကတော့ NUG ဘက်မှာအများကြီးရှိရဲဆိုတာတွေ့ရပါတယ်ဆိုတော့ဒီဟာကိုကြတော့စစ်တပ်ကသူတို့ဘက်ကိုပါလာအောင်ဆွဲဆောင်နိုင်မဲ့နည်းလမ်းများရှိမယ်ထင်ပါလား
နာဆာကအနေနဲ့ကတော့ပြည်သူလူထုကငြိမ်ဝှေ့ပြပြပြီးတဲ့အခါကျတော့အုပ်ချုပ်မှုအောက်ကိုရောက်ဖို့အတွက်ကအာဏာတက်ကိုပဲအသုံးပြုရတဲ့အနေအထားပဲဖြစ်တာပေါ့နော်အခုအနေအထားကတော့ဘိုးနိုင်ငံရေးအရစီယုံသိမ့်သွင်းတဲ့အခါမှာတော့ဒီပြောသမျှကိုဒီပြည်သူလူထုအများစုကမယုံကြဘူးလက်မခံကြဘူးဆိုတဲ့အနေအထားမျိုးတွေ့နေရတယ်။ဥပမာအားဖြင့်ဒေါ်ဆန်းစုကြည်နဲ့ပတ်သက်တဲ့ corruption ကိစ္စမျိုးတွေပေါ့နော်ကျွန်တော်တို့ဒီလူလူထဲမှာစကားပြောဆိုကြည့်တယ် social media တွေပေါ်မှာကြည့်တဲ့အခါကျတော့ဒါကိုလက်ခံယုံကြည်တဲ့လူကတော်တော်နည်းတယ်ပါနေမှာငွေတွေစုပြုံထုတ်နေကြတယ်ဆိုတာကလည်းအဲဒီတချို့လဲလိုအပ်လို့ထုတ်တာရှိသလိုအများစုကတော့ယုံကြည်မှုမရှိတဲ့အတွက်ကြောင့်မစိုးရိမ်စိမ့်နဲ့ထုတ်ဝိုင်းထုတ်ကြတယ်ဆိုတဲ့အနေအထားကိုတွေ့ရတယ်အဲဒါကြောင့်မလို့နာဆာကကနိုင်ငံရေးအစည်းအဝေးဟောပြောတာဝါဒဖြန့်တာတဲ့ဥပဒေနဲ့ကြက်တာပေါ့နော်အဲ့ဒီလမ်းကိုသုံးတာကိုပဲလှုပ်ဆောင်နေတယ်လို့တွေ့ရပါတယ်ဥပမာ CDM လုပ်တဲ့အဲဆရာဆရာမတွေအပါဝင်ပေါ့နော်ဝန်ထမ်းတွေလှုပ်ဖြုတ်ကြည့်တာမျိုးပေါ့နော်
တကယ်တော့အဲ့လိုမျိုးတွေလှုပ်လာလေလေပြည်သူလူထုရဲ့ထောက်ခံမှုနဲ့ပုံပြီးအလံဝေးသွားလေလေဖြစ်ပြီးတော့ဥထုတ်လို့မရတဲ့အထိကမောက်ကမဖြစ်သွားနိုင်တယ်ပေါ့လေတချို့က fail state ပါညာတွက်ကြတယ်အဲ fail state ဆိုရဲအသုံးနှုန်းတော့မသုံးပါနဲ့တော့ဒါပေမဲ့အဲ့လိုဥထုတ်လို့ရနိုင်တဲ့အခြေအနေအထိရောက်ဖို့တော့တော်လေးခင်းရင်းနေတယ်လို့ဆိုရင်တော့
တခုတော့ရှိတာပေါ့လေကျွန်တော်တို့ဒီနိုင်ငံရေးမှာကတော့ဟိုလက်နက်ကင်တော်လန်ရေးနဲ့အာဏာရလာတဲ့အဲဒီကျွန်တော်တို့ဒေါ်လာရေးအစိုးရပေါ့ကွန်မြူနီအစိုးရတွေများပါတယ်ဒီအဲ့လိုအစိုးရပဲဖြစ်စေပြည်သူလူထုရဲ့အဲဒီထောက်ခံမဲနဲ့မဲဆန္ဒတွေနဲ့အာဏာရလာတဲ့အစိုးရတွေပဲဖြစ်စေသူတို့ရဲ့အာဏာတောက်တိုင်ကအဓိကအားဖြင့်တော့တပ်စစ်တပ်ရဲ့ရဲတပ်ဖွဲ့ရဲ့တရားရုံးရဲ့အကျဉ်းထောင်တွေရဲ့နော်အဲ့ဒါတွေအပြင်သူတို့ငွေရှာပေးတဲ့နော်အစိုးရတွေအတွက်ကိုငွေရှာပေးတဲ့အဲဌာနတွေပေါ့အဲ့ဒီဟာတွေကတော့အဓိကအရေးကြီးတဲ့ဌာနတွေဖြစ်တယ်ဒီဌာနတွေက CDM မလို့ CDM မှာမပါသမျှကတော့သူတို့အနေနဲ့ကသိပ်ကူစရာမလိုသေးဘူးလို့ပြောမယ်ဆိုရင်ပြောလို့ရတာပေါ့အခု CDM လုပ်နေကြတာတွေကတော့တကယ်အားဖြင့်တော့ပြည်သူဝန်ဆောင်မှုလုပ်ငန်းဌာနတွေပေါ့ဥပမာပညာရေးပြည်သူလူထုကိုပညာသင်ပေးတဲ့အဲကျောင်းဆရာဆရာမတွေပြည်သူလူထုကိုသိပ်ကူပေးနေတဲ့အကြမ်းမာရေးဝန်ထမ်းတွေအဲ့ဒီဟာတွေကတော့အများစုက CDM မှာဒီအများစုဖြစ်နေကြတာပေါ့ဆိုတော့ဟိုဒီအဓိကတောက်တိုင်ဟိုဌာနကြီးတွေကိုမကူးဆက်သေးရတော့တိတ်ပြီးတော့ပြဿနာမရှိသေးဘူးလို့အဲ့လိုအစိုးရဘက်ကပြောမယ်ဆိုရင်ပြောနိုင်ပါဘူး
နောက်တစ်ခုသေးတာအရေးကြီးတဲ့ကိစ္စတိုင်းရင်းသားတွေရဲ့ပါဝင်မှု ဖြစ်ပါတယ်။တိုင်းသားတွေပါဝင်အောင်တပ်ဖက်ကလည်းပဲစီရင်တယ်သူတို့ကဖက်ဒရယ်ပြည်ထောင်စုလုပ်ပေးမယ်အခုဆိုလို့ရှိရင် PR စနစ်ကိုကျင့်သုံးမယ်ဆိုပြီးတော့သူတို့ဒါစတင်ပြီးတော့ပြောလာပြီဖြစ်ပါတယ်။အဲ့ဒီအတွက်ပြင်ဆင်နေပြီဆိုတဲ့သဘောမျိုးတွေ့ရပါတယ်။ဒီချိန်ထဲမှာပဲ NUG ဘက်မှာလည်းပဲတိုင်းသားတွေကပါဝင်ကြတယ်သူဆိုလက်နဲ့ကင်ပြီးတော့ဒီအစိုးရကိုတော်လှန်နေကြတယ်စစ်စင်ရေးကိုအချိန်မီမီလောက်လာကြတာတွေ့ရပါတယ်ဆိုတော့တိုင်းသားတွေပူပန်ပါဝင်မှုကဘယ်ဘက်မှာပို့ပြီးအားသာနေပါသလဲ။
တိုင်းရင်းသားတွေပဲပါတော့ကျွန်တော်တို့ပြီးခဲ့တဲ့ဖြတ်သန်းမှုတွေရဆင်တော့ဟိုဇဝေဇဝါဆိုတဲ့အနေထားလို့ပြောရင်အမှန်ဆုံးပဲလို့ပြောရမှာပဲ။ဘာကြောင့်လဲဆိုတော့အဲဒီတက်မတော်အစိုးရရေးဆွဲခဲ့တဲ့ဒီ2008အခြေခံဥပဒေကလည်းဖက်ဒရယ်စနစ်ကိုတကယ်ပြည်ပြည်ပြည်ပြည်အာမခံတဲ့စနစ်မဟုတ်ဘူး။ NLD အစိုးရ၅နှစ်အုပ်ချုပ်ခွင့်ရတဲ့အချိန်မှာလည်းဖက်ဒရယ်စနစ်ကိုပို့ပြီးတော့အားပေးတဲ့ဒီလုတ်လို့ရနိုင်တဲ့ကိစ္စတွေကိုမလုံဆောင်ခဲ့ဘူးအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဟိုဒီဖက်ဒရယ်စနစ်ကိုတကယ်သွားမယ်ဆိုတဲ့ဂရိစကားအပေါ်မှာတော့အဲနည်းတန်လျာဖြစ်နေကြတယ်လို့ကျွန်တော်ထင်တယ်အခု PR စနစ်ဆိုတာကလည်းတကယ်ကြတော့2015ပထမအကြိမ်တွတ်တော်ကာလအတွင်းက PR စနစ်နဲ့ပတ်သက်ပြီးတော့ NGF ကတင်တဲ့အချိန်မှာဆန့်ကျင်တဲ့ပါတီတွေကတိုင်းသားပါတီတွေဖြစ်နေတယ်အဲ့ဒါပါလေဖြစ်နေပြီးတော့အဲ့တော့ကျွန်တော်ကိုယ်တိုင်ပါဝင်ခဲ့တဲ့ဒီကြားပြပါတီ SNGP ဆိုရင်ကျွန်တော်တပိတ်မှောက်တပိတ်တောင်မှောက်ခဲ့ဘူးတဲ့ဒီစနစ်ကိုမကျင့်သုံးဘူးအဲဘာကြောင့်ဒီလိုဖြစ်ရတာလဲလို့ပြန်သုံးသပ်ကြည့်လိုက်တဲ့အခါကျတော့ကျွန်တော်တို့နိုင်ငံရဲ့တိုင်းသားတွေဖြန့်ကျက်တည်နေမှုကလူမျိုးကြီးပမာနဲ့ရောပြီးနေတာကနည်းပြီးတော့သူတို့ဘာသာသူတို့တီးကြားမြို့နယ်လေးတွေမှာလူများစုအဖြစ်နဲ့သူတို့ကရှိကြတာဒါကြောင့်မလို့အဲ့ဒီမြို့နယ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုရွေးတဲ့အခါမှာသူတို့လူမျိုးပါတီကိုစားပြုတဲ့လူကရဖို့ဒေတာပေါက်ဒီအခွင့်အရေးရှိတယ်။ဒါမှမဟုတ်သူတို့ကအဲ့ဒီပီယာစနစ်ကိုကျင့်သုံးမယ်ဆိုရင်သူတို့ကတခြားပါတီတွေကိုသူကမျှပေးရတော့မယ်အနေထားဖြစ်တာပေါ့။ဒါကြောင့်မလို့သူတို့ကပီယာစနစ်ကိုဆန့်ကျင်ကြတာပေါ့။ဒါပေမဲ့အဲ့ဒီတိုင်းသားပါတီကတစ်ပါတီတည်းမဟုတ်ဘဲနဲ့နှစ်ပါတီသုံးပါတီဖြစ်လာကြတဲ့အခါကျတော့နေရီကအဲ့2015ပြီးတော့ကွဲမှာပဲကွဲကုန်နဲ့တချို့နေရာတွေမှာဆိုလို့ရှိရင်ဥမာကြပြီပါတီဆိုရင်အဲ့ဒီ2015တော့ရေတော့ပွဲမှာပြည်သူ့တော်ပြည်သားတော်မှာတနေရာမှမနိုင်တော့သို့တော့သူတို့ထားခံတဲ့နေရီတော့ရှိတယ်အဲ့တော့ဒီနေ့အခြေအနေမျိုးမှာလာတော့ပီယာစနစ်ကိုစိတ်ဝင်စားသလားပီယာစနစ်ကိုထောက်ခံသလားမေးရင်သူတို့အဖြေကဒီမျိုးဖြစ်လို့
ပီယာစနစ်ကိုအကြောင်းပြပြီးတော့စီယုံတော့တော့တိုင်းရင်းသားတွေအားလုံးပါမလာနိုင်မှုဆိုတဲ့သဘောပေါ့
မှန်ပါတယ်ခင်ဗျအ
ဲ့တော့NUG ကအခုမြို့ပညာရေးအစိုးရဖွဲ့တယ်ဆိုတော့သူတို့ကတိုင်းရင်းသားပါတီတွေကိုထည့်ပြီးတော့ဖိတ်ခေါ်ပါတယ်အခု NUG ရဲ့တိုင်းရင်းသားတွေအပေါ်မှာထားရှိတဲ့သဘောထားပြီး NLD ရဲ့သဘောထားနဲ့ပြောင်းလဲခဲ့ပြီးတိုင်းရင်းသားတွေလက်ခံနေတဲ့အနေအထားကိုရောက်သွားပြီလို့ဆိုနိုင်ပါသလားဘယ်လောက်ထိခိုင်ခိုင်မာမာရောဆွေးချရပါလဲဒီခ
ါ NUG ကဒီငကို NLD ရဲ့တိုင်းသားလူမျိုးစုတွေနဲ့ပတ်သက်တဲ့သဘောထားတွေအပေါ်မှာပြောင်းသွားတယ်ဆိုတာတော့ရှင်းတယ်ပြောင်းသွားတယ်ပြောင်းသွားပြီးတဲ့အခါကျတော့သူတို့တချို့လည်းပြန်တောင်းပန်တဲ့အကျိစားတွေပါလေအဲဖတ်ရတာပေါ့နော်အဲဆိုတချက်ကဒီ CRPH နဲ့ NUG ရဲ့ထုတ်ပြန်တဲ့သဘောထားတွေကို NLD ခေါင်းဆောင်တွေအဓိကခေါင်းဆောင်တွေအခုဟိုဖန်ခံထားရတဲ့ခေါင်းဆောင်တွေကသဘောတူရဲ့လားဆိုတာကအဲတကယ်အရေးကြီးတဲ့ပြဿနာဖြစ်နေတယ်တကယ်လို့သဘောတူတယ်သူတို့ကဒါကိုထောက်ခံပါတယ်ဆိုလို့ရှိရင်သူကဘာနဲ့ပြန်သွားကြည့်နိုင်တယ်လဲဆိုလို့ရှိရင်ဒီငါသက်ကအကျညာထားတဲ့လာမယ့်ရွေးကောက်ပွဲမှာနိုင်ငံရေးပါတီကဖြတ်သိမ်းထားဖို့များတယ်အဲ့တော့ဒီတိုင်းသားပါတီတွေကိုဖိတ်ခေါ်တဲ့အခါမှာတိုင်းသားပါတီတွေကအဲ NUG မှာပါဖို့မပါဖို့စဉ်းစားတဲ့အခါမှာဒီ NUG ကနိုင်ပါလားအဲငါသက်ကကနိုင်ပါလားဆိုတဲ့ဥစ္စာကအရေးကြီးဆုံးပြဿနာအဲ့တော့တကယ်လို့ NUG ကမနိုင်ဘူးဒီတစ်နှစ်နှစ်နှစ်အတွင်းမှာမနိုင်ဘူးဆိုရင်တော့ဒါမဲ့သူတို့ကြိပေးထားတဲ့ရေကောက်ပွဲမှာပါရဖို့ကမသိကြဘူးဖြတ်သိမ်းခံရဖို့ကသိကြတယ်အဲ့အဲ့လိုဖြစ်တဲ့အတွက်ကြောင့်ဒီပြဿနာကခုနပြောတဲ့ဟိုဒီ NUG ကကန်းတန်းတော်လဲတိုင်းသားနိုင်ငံရေးပါတီတွေကမပါဝင်ရတဲ့အဓိကအကြောင်းရင်းလို့ကျွန်တော်ကတော့အဲ့လိုဆရရ
မြမအရေးသုံးသက်သူဥယေထွန်းနဲ့ဥကျော်စံတာတို့ဆွေးနွေးသုံးသက်ကြင်ပြပေးကြတာပါရှင် VOE မြန်မာပိုင်းဗုဒ္ဓဟူးညဘက်အစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့နားဆင်ရမယ့်ဒီသတင်းပတ်အားကစားကဏ္ဍမှာတော့ဥရောပဖလားဘောလုံးပြိုင်ပွဲအတွက်ပြင်ဆင်နေကြတဲ့အကြောင်းတွေနဲ့ Kaba Bolon Tene Patate Trinigu Kuyanenga Suzi Timpia Pita Varishin.
In Lavaja Nayanaima, few year the bad drink Alzadre Nigo Tin Sabido Machibare. ယူရိုနှစ်ထောင်းနှစ်ဆယ်ရောပါဖလာဘောလုံးပွဲတွေကျင်းပဖို့အခုဆိုရင်သတင်းပတ်သုံးပတ်လောက်ပဲလိုပါတော့တယ်။ဒါကြောင့်ယူရိုပြိုင်ပွဲအတွက်အသင်းတွေပြင်ဆင်လာနေကြသလိုချိုးတွေလည်းပြိုင်ပွဲနဲ့လွှဲချော်တော့တာတွေရှိလာနေပါတယ်။ဟဲဇတ်ဒဘရိုင်းနာလူကာကူစားတဲ့အသင်းရဲ့နာမည်ကြီးတွေအကုန်လုံးလိုပါဝင်လာခဲ့ပြီးတော့ဒီထဲမှာဒဏ်ရာကနေပြန်သက်သာလာနေတဲ့ ဒေါ့တမန်ကွန်းနယ်လူဗစ်ဆာလဲပါဝင်လာတာကိုတွေ့ရပါတယ်။ဒါပြင်နောက်ထပ်စတိယောက်ကိုတော့ပနာမလက်ရွေးစဉ်အဖြစ်နဲ့ယူချေထားတယ်လို့မာတီနက်စ်ကပြောပါတယ်။လွန်ခဲ့တဲ့၃နှစ်အတွင်းကမ္ဘာစင်တစ်ဖြစ်ရပ်တည်ခဲ့တဲ့ဘယ်လ်ဂျီယမ်သင်းဟာကစားသမားကောင်းတွေအများပြားပါဝင်လာကြောင့်ဒီနေ့မှဘုတ်ဆွဲဖို့ရည်ပန်းစားနေတဲ့အသင်းတွေကတသင်းလဲဖြစ်ပါတယ်ခင်ဗျာ။တချိန်တည်းမှာပ ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို ဒီလောက်အကုန်မှာခွဲစိတ်မှာဖြစ်တာကြောင့်ယူရိုပွဲမှာပါဝင်နိုင်တော့မှာမဟုတ်ဘူးလို့သူ့ရဲ့လူမှုကွန်ရက်ဆာမျက်နှာကနေပြောထားပါတယ်ခင်ဗျာ နောက်ထပ်သတင်းတစ်ခုကတော့အီတလီနီးပြရော်ဘာတိုမန်ချီနီဟာအီတလီအသင်းနဲ့နောက်ထပ်၄နှစ်စာချုပ်တန်တက်တိုးလိုက်ပါတယ် ပထမဆုံးကတော့မန်ချီနီဟာ2022ကမ္ဘာဖလားဘောလုံးပွဲအထိပဲစာချုပ်ချုပ်ထားတာဖြစ်ပြီးတော့အခုလိုတက်တန်းတိုးလိုက်တဲ့အတွက်သူဟာ2019ကမ္ဘာဖလားအထိအီတလီအသင်းကိုနီးပြားဖြစ်နေဆက်ပြီးတော့ဂိုင်းတွယ်သွားမှာဖြစ်ပါတယ်ခင်ဗျာမန်ချီနီကတက်တန်းတိုးလိုက်ပြီမဲ့လေရီယယ်မက်ဒရစ်နီးပြားဇီဒန်ကတော့အသင်းကနေထွက်တော့မယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်ဒါမဲ့ဇီဒန်ကတော့သူအသင်းကထွ မပြောဘူးလို့ညွှန်ဆိုထားပါတယ်။ဇရနီယာမှာအရင် Juventus နီးပြဟောင်းအလဂရီနဲ့စားထိုးမယ်လို့သတင်းတွေထွက်ပေါ်နေပြီးတော့ Real တင်းရဲ့ကံဝင်စားသမားဟောင်း Raul Gonzalez လည်းဖြစ်လာနိုင်တယ်ဆိုပြီးတော့ခံမှန်းနေကြပါတယ်ခင်ဗျာ။ဒီနေ့စနေနေ့ကတော့ FA Plus Final ကိုလန်ဒန်မှာကစားခဲ့ကြပါတယ်ဆင်လာတိုင်းပဲလန်ဒန်မြို့က Wembley ကွင်းကြီးမှာစနေနေ့ကဘောလူခဲ့ကြတာပါဒီနေ့ဖိုင်နယ်ကိုတက်လာတဲ့နှစ်သင်းကတော့ Chelsea နဲ့ Leicester City တို့ပါနှစ်သင်းလုံးဂိုးသင်းခွင့်နဲ့ရခဲ့ကြပြီးမဲ့ဂိုးသင်းမသေးကြတာရယ်ဂိုးသမားတွေကာကွယ်သွားတာတွေကြောင့်ပထမပိုင်းမှာဂိုးမရှိသေးဖြစ်ခဲ့သလိုဒုတိယပိုင်းမှာလည်းတော်တော်နဲ့ဂိုးမရခဲ့ပါဘူးဒါမဲ့68မိနစ်မှာတော့ Leicester က Belgian ကွင်းလယ်လူ Tielemans က Penalty Area ပြင်ဘက်ကနေကန်သွင်းခဲ့လို့ Leicester အသင်းဂိုးစားရသွားပါတယ်ပွဲပြီးကနေမှတော့ Chelsea ပဲနောက်ခံလို့ Chelsea ကတကူးပြန်ချေပခဲ့ပါတယ်။ဒါပေမဲ့ VAR ကလူချွန်တယ်လို့ဆုံးဖြတ်ခဲ့တာကြောင့်ဂိုးမရပဲနောက်ဆုံးမှာ Leicester ကတကူးကိုမရှိနဲ့နိုင်ပြီးတော့ FA Plus Champion ဖြစ်သွားပါတယ်။ Chelsea ကိုနိုင်ပြီး FA Plus Champion ဖြစ်လိုက်တဲ့အပေါ်မှာ Leicester နီးပြ Brendan Rodgers ကတော
့ Yeah, it's an amazing feeling obviously when you can give something to people that
ကျွန်တော်တို့အရင်ကတခါမှမရခဲ့ဘူးတဲ့အရာတစ်ခုကိုကျွန်တော်တို့ပရိသတ်တွေအတွက်ယူပေးနိုင်တဲ့ဒီခံစားမှုကတော့ဘာနဲ့မှမတူပါဘူးအသင်းထဲမှာရောအသင်းအပြင်မှာရောလက်စတာမျိုးတစ်မျိုးလုံးကလူတိုင်းအတွက်တော့ဒါကအောင်မြင်မှုပါတကယ်ကိုလုံးဝထူးခြားပါတယ်ကျွန်တော်တို့အခုဒီအောင်မြင်မှုကိုကြိုက်ပါတယ်ဒါပေမဲ့ခင်ဗျားပြောသလိုပဲကျွန်တော်တို့မှာလုံးစရာတွေရှိပါတယ
်ဂျမန်ဘွန်ဒက်စလီကာအမပေးပွဲတွေဘက်မှာတော့လက်ရှိ FIFA ကမ္ဘာအကောင်းဆုံးဘောလုံးသမားဖြစ်တဲ့ Bayern တိုက်စစ်မှု Robert Lewandowski ဟာကတ်မူလာရဲ့စံချိန်ကိုမိသားခဲ့ပါတယ်လွန်ခဲ့တဲ့49နှစ်1982ဘောလုံးရာသီမှာတော့ ဒီဂျာမန်အမပေးပြိုင်ပွဲမှာဂိုးပေါင်း40တွင်းပြီးတော့ဂျာမန်အမပေးပေါ်လုံးရာသီ140တဲမှာ9မြောက်ဆုံးတွင်းတဲ့စံချိန်ကိုတင်ခဲ့တာပါဒါကိုပြီးခဲ့တဲ့စနေနေ့ကကစားခဲ့တဲ့ဖရိုက်ဘတ်နဲ့ဒီနဂိုးစီစီကြတဲ့ပွဲမှာတော့လက်ဗန်ဒေါစကီကပယ်နယ်တီကနေတဂိုးသွင်းခဲ့လို့မူလာရဲ့စံချိန်ကို မှီသွားခဲ့တာပါတစ်ဆက်ထဲမှာပဲဒေါ်မန်ကလည်းမိုင်းစ်ကိုသုံးဂိုးတကူးနဲ့နိုင်ပြီးချန်ပီယံလိဂ်ဝင်ခွင့်ရသွားခဲ့သလို Wolfsburg ကလည်းလိုက်စိတ်နဲ့နှစ်ဂိုးစီတီးချပြီးတော့အဆင့်၄ရပြီးတော့ချန်ပီယံစ်လိဂ်ကိုဝင်ခွင့်ရသွားခဲ့ပါတယ်ခင်ဗျာတင်းနစ်သတင်းတွေဘက်မှာတော့အီတလီနိုင်ငံရောမပြည်မှာကျင်းပတဲ့ရောမအိုပန်တင်းနစ်ပွဲမှာတော့စပိန်နိုင်ငံသားရာဖယ်နဒယ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် အမျိုးသားတဦးချင်းဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ဖိုင်နယ်မှာတော့နဒောင်းနဲ့ကမ္ဘာစစ်တဲ့ဂျိုကိုဗစ်တို့ပိုလူခဲ့ကြတာပါပထမပွဲမှာတော့အကျိန်းနဲ့ကစားပြီးနဒောင်းကခွန်ကားနဲ့နိုင်ပါတယ်ဒါပေမဲ့ဒုတိယပွဲမှာတော့ဂျိုကိုဗစ်ကချောက်တက်နဲ့ပြန်နိုင်ခဲ့လို့တပွဲစီတီးဖြစ်နေတာကြောင့်နောက်ဆုံးပွဲဆက်ကစားတာမှာနဒောင်းကချောက်သုံးနဲ့နိုင်ပြီးတော့နောက်ဆုံး ဒီမှာအနာတော်တော်ရောမှာအိုပင်ကိုစတေမြောက်ပူဆွဲတာလည်းဖြစ်ပါတယ်။နောက်ဟာဒီပွဲမှာတော့ပြီးခဲ့တဲ့မက်ဒရစ်အိုပင်တုန်းကရှုံးထားတဲ့ဗဲရက်ကိုပြန်နိုင်ခဲ့တယ်လို့ဂျိုကိုဗစ်ကိုလည်းနိုင်လိုက်တာကြောင့်လာမယ့်၃၀ရာနှစ်မှာစတင်မဲ့ပြင်သစ်အိုပင်ကိုစလေးတိမ်မှာပူဆွဲမယ်လို့တပေးခံနေရတယ်ဆိုတာပြောကြားနေနေပဲ။ဒီသတင်းပဲရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်
ကိုရနိုင်စီစဉ်တက်ဆက်ပေးထားတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE ရဲ့ Facebook နဲ့ VOE Burmese News နဲ့ VOE ရဲ့ website စာမျက်နှာ burmese.voanews.com လို့မှလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ VOE ကိုစာရေးသားပေးဖို့လိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။အခုတော့ဒီကနေ့ညပိုင်းအတွက်သတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်။ဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေကိုအင်အားသုံးဖိနှိပ်ပစ်ခတ်နေတာကြောင့်နိုင်ငံတော်ဝန်ဆန္ဒပြမှုတွေအရင်ကလူအင်အားများများနဲ့လမ်းပေါ်မှာတိတ်မရှိပေမဲ့မြို့အတော်များများမှာတော့ပျောက်ကြားတဲ့ပိတ်လူမဲ့တဲ့ပိတ်နဲ့တဲ့ပိတ်မျိုးစုံကိုပုံစံမျိုးစုံနဲ့ဆင်နွှဲကြပါတယ်။ရန်ကုန်တောင်ဥက္ကလာပမှာလူငယ်တွေဥဆောင်နဲ့ပျောက်ကြားတဲ့ပိတ်ပြုလုပ်ခဲ့ပြီးတာကီတာမြို့နယ်တွေကဆန္ဒပြတဲ့ပိတ်ကိုတော့လူစုနေတုန်းမှာစစ်ကောင်စီတပ်တွေဝင်ရောက်ဖမ်းဆီးခဲ့တဲ့အတွေ့အမျိုးသမီးတူအပါအဝင်၃ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။American သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံတဲ့အခါမှာမြောက်ကိုရီးယားနိုင်ငံနဲ့တန်တမန်ဆက်ဆံရေးပြန်ပြီးတော့စတင်မှုတိုက်တွန်းသွားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီသတင်းပတ်အစောပိုင်းကပြောပါရယ် Mr. Biden သမ္မတတာဝန်ယူပြီးတော့ပထမဆုံးအကြိမ်ဖြစ်သမ္မတမွန်ဂျေအင်းနဲ့တောက်ကြနေမှာလူချင်းတွေ့ဆုံမှာဖြစ်ပါရယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ရပ်တန့်သွားအောင် American နိုင်ငံကတန်တမန်ရေးနည်းလမ်းနဲ့ချဉ်းကပ်ဆောင်ရွက်ဖို့ဆန္ဒရှိတယ်လို့လည်းသမ္မတမွန်ကပြောပါရယ်အစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြွတွေအကြားအပြစ်ခတ်ရက်စဲရေးအတွက်နိုင်ငံတကာနဲ့ဒေသရင်းနိုင်ငံတွေအကြိမ်ကြိမ်ကြိုးစားနေပြီးမြေဂါဇာကမ်းမြောင်မှာနှစ်ဖက်ထိုးစစ်ဆင်တိုက်ခိုက်မှုတွေဆက်ပြီးတော့ရှိပါတယ်တိုက်ခိုက်မှုတွေရက်စဲရေးကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုပြင်သစ်နိုင်ငံကအီဂျစ်နဲ့ဂျော်ဒန်နိုင်ငံတွေနဲ့အတူပူးတွဲအစုပြုထားပါတယ်ဒါပေမဲ့အစ္စရေးမဟာမိတ်ဖြစ်ပြီးလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်လည်းဖြစ်တဲ့အမေရိကန်ကတော့လုံခြုံရေးကောင်စီရဲ့ဒီအပြစ်ခတ်ရဆေးရေးထောက်ခံတဲ့ကြေညာချက်ကထိရောက်မှာမဟုတ်ဘူးဆိုပြီးတော့ပိတ်ပင်ကန့်ကွက်ထားပါတယ်။ COVID-19 ဒုတိယလှိုင်းကူးစက်မှုတွေကြုံနေရတဲ့အိန္ဒိယမှာမတ်လနဲ့ဧပြီလအတွင်းမှာဆေးဝန်တန်း224ယောက်အသက်ဆုံးရှုံးခဲ့တယ်လို့အိန္ဒိယဆရာဝန်များအတင်းကပြောပါတယ်။ကာကွယ်ဆေးလုံလုံလောက်လောက်မရတာဆရာဝန်တွေတည်ဆုံတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ဒီအတင်းကထောက်ပြခဲ့ပါတယ်။ဒီကနေ့အတွက်သတင်းအချင်းချုပ်ကိုတင်ပြပေးခဲ့တာပါရှင်။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လို့ရမှုကတော့မတ်စုမွန်ဖြစ်ပြီးအတတ်မိုင်းဆိုင်ရာအင်ဂျင်နီယာက Charles Stanmock ဖြစ်ပါတယ်။VOE ရဲ့အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာကင်းကွာကိုယ်ရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါရှင်။
This program